Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တက်ကနေ2023ခုနှစ်မေလ16ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်လေးကိုလိုင်းတူမီတာ3251တို့ပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မအလေးမာကအစီအစဉ်မှုဖြစ်တောင်းရေးတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ညနောက်ဆုံးရထိတ်တဲရောက်သတင်းတွေကတော့ဆိုင်ကလုန်းမုန်ခါမုန်တိုင်းကြောင့်တေဆုံးသူအရေအတွက်တိုးလာတဲ့သတင်းတွေဖတ်ပေါ်လာပါတယ်ဆိုင်ကလုန်းမုန်ခါမုန်တိုင်းတန်ခံရတဲ့ဒေသတွေကိုအကူအညီပေးဖို့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်တန်ယုံကပြောပါတယ်ထိုင်းနိုင်ငံရွေးကောက်ပွဲမှာအာနာသိန်းစစ်ကောင်းဆောင်လက်ရှိဝန်ကြီးချုပ်ပရာယုတ်ချန်ဝူချာအပြတ်အသတ်ရှုံးနိမ့်သွားပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါအလိမ္မာရေ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမှာကတော့မိုးခါမုန်တိုင်းတန်တင်ခဲ့တဲ့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီ
းသမိုးအိမ်ဆိုရင်စွတ်တွေများတာတွေပေါ့နော်တချို့သူတို့အပင်လေးလို့အိမ်ပြူတာတွေခေါမိုးပြူတာတွေတော့ရှိတယ်အမျိုးလုံးမှာဆိုရင်25ရခိုင်လုံးလောက်တော့ပြည်သူတွေရှိနေတယ်ဒီမှာဆိုတော့တော်တော်လေးကိုပြတ်တာနေမှာပါ
မင်းများမျိုးနဲ့အရေးပေါ်လူမှုကူညီရေးကော်မတီတောင်ကန်တူကပြောသွားတာပါဒီကြောင့်တရင်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့တူဒီမိုခါမုန်တိုင်းကြောင့်ဆလင်းမျိုးနဲ့မှာရေးကြီးလို့အ ਨੇ ဆုံးလူ၃ဦးသေဆုံးတာဒေတာတချို့မှာဆိုရင်လဲကုန်ပစ္စည်းရှားပါမှုတွေကျုံနေရတာဒီလိုနောက်ဆုံးရတရင်ပြပုချက်တွေအပါအဝင်နိုင်ငံကတရင်ဆောင်ပါနောက်အင်္ဂါညရဲ့တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကတရင်တွေကိုကုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါရှင်
ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံတဝန်းတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းမိုးခါကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုလေ့လာဆန်းစစ်နေတဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ဖို့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်သွားမယ့်အကြောင်းအမေရိကန်တန်ယုံက Twitter လူမှုကွန်ရက်မှာပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂအဖွဲ့အစည်းတွေကလည်းမုန်တိုင်းပေးအရေးပေါ်အကူအညီတွေပေးပို့နိုင်ဖို့ပြင်ဆင်နေကြပါတယ်။
I'm here at the WFP warehouse complex in Yangon where behind me are our trucks being loaded with rice. ရခိုင်ပြည်နယ်အတွင်းထိခိုက်ပျက်စီးတဲ့
ဓာတ်ပုံတွေကိုတရင်ဌာနတွေလူမှုကွန်ရက်နဲ့ဒေသခံဝန်ထမ်းတွေစီကနေပို့ပြီးရရှိနေတဲ့အကြောင်းနဲ့အရေးပေါ်အကူအညီတွေပေးပို့နိုင်အောင်ပြင်ဆင်နေတဲ့အကြောင်းကုလသမဂ္ဂ WFP စာနာအိတ်ခအစီအစဉ်မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Stephen Anderson က Twitter လူမှုကွန်ရက်ကနေပြောဆိုသွားတာပါရခိုင်ပြည်နယ်အတွင်းအင်တာနက်ပြတ်တောက်မှုတွေကြောင့်ကူညီကယ်ဆယ်ရေးနဲ့ထိခိုက်ပျက်စီးမှုအကဲပြတ်ဖို့အဓိကအခက်အခဲဖြစ်နေတယ်လို့လည်းဒေသခံအဖွဲ့အစည်းတွေနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်။အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အဖွဲ့ဝင်တွေလည်းအရေးပေါ်အကူအညီပေးနိုင်ရေးဒေသခံအဖွဲ့တွေနဲ့လက်တွဲဆောင်ရွက်နေတဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။မိုးခါမုန်တိုင်းဟာမုန်တိုင်းငယ်အဖြစ်တပြေးပြေးအားလျော်သွားပြီးတရုတ်မြန်မာနယ်စပ်ဘက်ကိုရွေးရှားသွားတဲ့အကြောင်းမြန်မာနိုင်ငံကိုဖြတ်ကျော်သွားပြီဖြစ်တဲ့အတွက်အစိမ်းရောင်အစ်စ်တတ်မှတ်လိုက်တဲ့အကြောင်းမိုးလီဝတ္တနဲ့ဇလဗီဒညွန်ကြားမှုဦးစီးဌာနကကြေညာပါတယ်မုန်တိုင်းကြောင့်လူသုံးဦးသေဆုံးတဲ့အကြောင်းနဲ့အဆောက်အုံတွေရာနဲ့ချီထိခိုက်ပျက်စီးတဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တယ်လို့စစ်တွေမျိုးအတွက်မုန်တိုင်းပေးတဲ့နေရာတွေကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တွားရောက်ကြည့်ရှုပါတယ်ရခိုင်ပြည်နယ်မှာလိုပဲရန်ကုန်တိုင်းဒေသကြီးနဲ့အေရော်ဒီမြဝကျွန်းပေါ်ဒေသတွေမှာပျက်စီးဆုံးရှုံးမှုအများအပြားဖြစ်ပေါ်ပါတယ်။မုန်တိုင်းအကျွေးကြံတိုက်တိုက်တွေကြောင့်မြန်မာနိုင်ငံဒေသတချို့မှာလေပြင်းတိုက်တာ၊မိုးကြီးတာ၊ရေကြီးမြေပိုတာတွေဖြစ်နိုင်သေးတဲ့အကြောင်းမိုးစလဌာနကသတိပေးထားပါတယ်ခင်ဗျာ။
အရာပြေမူခါမုန်တိုင်းကြောင့်ထိခိုက်သေးဆုံးမှုအနည်းငယ်သာရှိတဲ့ကြောင်းတရားဝင်ကြေညာချက်တွေနဲ့ကနအူသတင်းတွေထက်ခဲထွက်ခဲ့ပေမဲ့မုန်တိုင်းဝင်ပြီးနှစ်ရက်အကြာနောက်ဆုံးရရှိတဲ့သတင်းတွေအရဆိုရင်တနင်္ဂနွေလုံးအတိုင်းအတာနဲ့သေဆုံးသူအရေအတွက်တိုးလာနေပါတယ်။ရခိုင်ပြည်နယ်အနောက်မြောက်ပိုင်းမှာရှိတဲ့ခေါင်းထုတ်ခါရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာတဲ့လူ20ကျော်သေဆုံးခဲ့တယ်လို့ဒုက္ခသည်စခန်းခေါင်းဆောင်တွေက AFP သတင်းဌာနကိုပြောပါရယ်စစ်ကောင်စီဘက်ကကနအူးကျင်းကြချက်တွေမှာရိုဟင်ဂျာဒုက္ခသည်တွေသေဆုံးတဲ့အရေးအတွက်ကိုထည့်သွင်းကြောက်ယူမထားသလိုလမ်းပန်းဆက်သွယ်ရေးနဲ့အင်တာနက်ပြတ်တောက်မှုတွေကြောင့်ထိခိုက်သေဆုံးမှုကိုအတိအကျစုံစမ်းမှုအခက်အခဲရှိတဲ့အကြောင်းနိုင်ငံတကာနဲ့ဒေသခံကန်ဆယ်ရေးအဖွဲ့တွေကပြောပါရယ် တနအီမိုင်130နီးပါးအထိတိုက်ခိုက်ခဲ့ပြီးရေလွှမ်းမိုးမှုတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်နေသားမှာဖြစ်သလိုအမိုးအကာနဲ့နေထိုင်ရတဲ့မြန်မာနိုင်ငံဘက်ကရိုဟင်ဂျာလို့အတိအမှန်မပြည့်တဲ့ဒုက္ခတွေအများအပြားသိဆုံးနိုင်တဲ့ဆိုပြီးအကူအညီပေးရေးအဖွဲ့တွေခန့်မှန်းထားကြပါတယ်။ထိခိုက်သိဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်ရဖို့ VOA အနေနဲ့စူးစမ်းနေစေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နဲ့ရခိုင်ပြည်နယ်အတွင်းမှာလို့ပဲရန်ကုန်တိုင်းမြဝကျွန်းပေါ်နဲ့မြန်မာနိုင်ငံအလဲပိုင်းမှာလည်းပျက်စီးဆုံးရှုံးမှုတွေအများအပြားရှိခဲ့ပါတယ်။တပင်းတွေကျိုးကျပြီးအိုးအိမ်တွေအများအပြားပြိုကျပျက်စီးခဲ့တာပါ။မိုခါမုံတိုင်းဝင်ရောက်ချိန်မကွေးတိုင်းစလင်းမြို့နယ်မှာမိုးများပြီးစလင်းချောင်းရုတ်တရက်ရေကြီးခဲ့တာကြောင့်စင်ဖြူကျွန်းမြို့နယ်ချောင်းရုတ်တစ်လျှောက်ကကျေးရွာ20လောက်ရေလွှမ်းမိုးခဲ့ပါတယ်။ဒီရေလွှမ်းမိုးမှုအတွင်းမှာအနည်းဆုံးလူ3ယောက်ချောင်းရည်နဲ့အတူမျောပါတေဆုံးခဲ့တယ်လို့သူလောင်ထားတဲ့စံပယ်စာရာတွေအပောင်းဝင်နေအိမ်မှာရှိတဲ့ပစ္စည်းတွေမျောပါပျက်စီးခဲ့တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်ရှင်
။မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်သတ်မှတ်လိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်မြန်မာနိုင်ငံမှာဆော့အော့စီယုံကြတဲ့သူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။မြန်မာနိုင်ငံကိုအထူးစိုးရိမ်ရတဲ့တိုင်းပြည်စည်ရင်တဲ့အမေရိကန်ပြည်ထောင်စုက2022ခုနှစ်နိုဝင်ဘာလ30ရက်နေ့မှာထည့်သွင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံဟာ1996ခုနှစ်ကတည်းကအထူးစိုးရိမ်ရတဲ့နိုင်ငံစည်ရင်တဲ့ထည့်သွင်းခံခဲ့ရပါတယ်။မြန်မာနဲ့အတူဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအစိုးဆုံးနိုင်ငံတွေစည်ရင်မှာတရုတ်၊မြောက်ကိုရီးယား၊ကျူဘာ၊ရုရှား၊ပါကစ္စတန်၊ဆော်ဒီအာရေဗျနိုင်ငံတွေလည်းပါဝင်ပါတယ်။2022ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရိုဟင်ဂျာအရေးကိစ္စအပြင်ပဋိပက္ခနယ်မြေအတွင်းစစ်ကောင်စီတပ်တွေကခရီးရန်ဖျားချောင်းတွေကိုဝင်ရောက်စီးနင်းဖျက်ဆီးမှုတွေ၊ကချင်ဘာသာရေးကောင်းဆောင်ခရန်ဆွန်ဆွမ်ကိုဖန်စီထားတဲ့ကိစ္စတွေကိုလည်းထည့်သွင်းထားပါတယ်ခင်ဗျာ
မေလာ14ရက်နေ့ကပြုလုပ်ခဲ့တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ပရာယုတ်ချန်အိုချာအကြီးအကျယ်ရှုံးနိမ့်ခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာပဲမဲဆန္ဒရှင်တွေကိုချီးကျူးဂုဏ်ပြုစကားကိုအခုလိုပြောကြားသွားပါတယ်ပြည်သူတွေရဲ့ထောက်ခံမဲရထားတဲ့ပါတီအားလုံးကိုကျွန်တော်ဂုဏ်ပြုချင်ပါတယ်အခုကစလို့အသွင်ကူးပြောင်းရင်းနဲ့အစိုးရဖွဲ့စည်းရေးပါပဲလို့ရွေးကောက်ပွဲအပြီးမှာပြီးတဲ့နောက်အစိုးရအိမ်တော်မှာပထမဆုံးပြုလုပ်တဲ့အပတ်စဉ်အစိုးရဝင်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့ပရာယုတ်ကပြောကြားခဲ့တာပါရွေးကောက်ပွဲရလဒ်တွေမှာတော့ Move Forward Party နဲ့အတိုက်ခံဘွေထိုင်းပါတီတို့ကလွှမ်းမိုးထားပါတယ်ဒါဟာစစ်တပ်ကြောထောက်နောက်ခံပြုထားတဲ့ပါတီတွေကထိုင်းနိုင်ငံရေးမှာနှစ်ပေါင်းများစွာချုပ်ကန့်မှုကိုအဆုံးသတ်စေဖို့အချက်ပြနိုင်ခြင်းရှိနေတာပါစစ်ဗိုလ်ချုပ်ဟောင်းနဲ့ဦးဆောင်တဲ့ Conservative Party တွေကအထက်လွှတ်တော်ကိုလွှမ်းမိုးထားတဲ့အတွက် Move Forward နဲ့ဘွေထိုင်းပါတီတို့အနေနဲ့မဟာမိတ်ညွန်ပေါင်းအစိုးရတဲ့ဖွဲ့စည်းနိုင်ရေးအသေးစားကြိုးပမ်းမှုလိုအပ်နေပါတယ်။ထိုင်းနိုင်ငံအခြေခံဥပဒေဖွဲ့စည်းပုံအရဝင်ကြီးချုပ်ကိုအတည်ပြုခန့်အပ်နိုင်ရေးအထက်လွှတ်တော်နဲ့အောက်လွှတ်တော်မှရှိနေတဲ့အမတ်ဦးရေ950ကအများစုထောက်ခံမဲ့ရဖို့လိုအပ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကအင်္ဂါညသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အမေရိကန်အစိုးရအကျွေးယူလက်ပတ်နိုင်တဲ့ပမာဏထပ်တိုးနိုင်ရေးအကြက်တဲကိုဖြည့်ရှင်းဖို့သမ္မတဂျိုးဘိုင်ဒင်နဲ့လွှတ်တော်ခေါင်းဆောင်တွေဒီကနေ့အင်ဗျူတော်မှာဒုတိယအကြိမ်ထပ်မံတွေ့ဆုံဆွေးနွေးနေကြဆွေးနွေးကြပါလိမ့်မယ်ဒါပေမဲ့လည်းသမ္မတဂျိုးဘိုင်ဒင်အနေနဲ့နိုင်ငံတကာအစည်းအဝေးတွေသွားရောက်ဖို့စီစဉ်နေတဲ့ပြည်ပခီးစဉ်တွေကြောင့်အမေရိကန်အစိုးရအသုံးစရိတ်ကိစ္စအချိန်မီညှိနှိုင်းနိုင်ပါမလားဆိုပြီးမေးခွန်းထုတ်เสียဖြစ်လာနေတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာဒီကတော့နှစ်ဖက်သဘောတူညီချက်ရဖို့အခြေအနေတိုးတက်မှုမရှိတဲ့အကြောင်းမနေ့ကသတင်းတောက်တွေကိုပြောပါတယ
် So no, I don't think we're in a good place. I know we're not. This ignoring the problem.
ကျွန်တော်တို့အခြေအနေကောင်းတဲ့နေရာမှာရှိတယ်လို့ကျွန်တော်တော့မထင်ပါဘူး။မရှိဘူးဆိုတာကျွန်တော်သိပါတယ်။ပြဿနာကိုရှောင်လွှဲပြီးသူ့ဘာသာပြေလည်သွားမယ်လို့ထင်နေလို့မရတဲ့အကြောင်းသမ္မတဂျိုးဘိုင်ဒင်ကိုဝေဖန်ပြောဆိုသွားပါတယ်။သမ္မတဘိုင်ဒင်ဟာဂျပန်နိုင်ငံမှာကျင်းပဖို့ရှိနေတဲ့ G7 ဆက်မှုထိပ်သီးနိုင်ငံများအစည်းအဝေးကိုမနက်ပံသွားဖို့စီစဉ်ထားတယ်လို့ မေလ22ရက်နေ့ဩစတြေးလျနိုင်ငံမှာကျင်းပဖို့ရှိတဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယ၄နိုင်ငံ QUAD Quad လို့ခေါ်တဲ့အစည်းအဝေးကိုလည်းတက်ရောက်ဖို့စီစဉ်ထားပါတယ်။ပါပူဝနယူဂီနီမှာကျင်းပမယ်ပစိဖိတ်ကျွန်းနိုင်ငံများခေါင်းဆောင်အစည်းအဝေးကိုလည်းတက်ရောက်ဖို့စီစဉ်ထားပါတယ်။လာမယ့်ဂျွန်လ၁ရက်နေ့မတိုင်ခင်အမေရိကန်အစိုးရအချွေးယူနိုင်တဲ့ပမာဏအချိန်မီမတိုးဘူးဆိုရင်တမိုင်းမှာပထမဦးဆုံးအချိန်အမေရိကန်အစိုးရပေးတင်ပေးလိုက်တာတွေမပေးနိုင်တော့တဲ့အခြေအနေရောက်သွားနိုင်တာကြောင့်နောက်ဆုံးသတ်မှတ်ရမတိုင်ခင်အချိန်မီဆွေးနွေးညှိနှိုင်းဖို့ကြိုးစားနေကြပါတယ်။အမေရိကန်အစိုးရပေးတင်ပေးလိုက်တာတွေမပေးနိုင်ဘူးဆိုရင်အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာစီးပွားရေးအပေါ်အကြီးအကျယ်ထိခိုက်လာနိုင်ခြေကိုစိုးရိမ်ပြီးသတိပေးနေကြပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံကီဖ်မြို့တော်ကိုအဝေးချင်း drone တွေ missile တွေနဲ့ရုရှားကလေကြောင်းကနေအပြင်းထန်တိုက်ခိုက်ခဲ့ကြောင်းယူကရိန်းအစိုးရတောင်ပိုင်းရှိသူတယောက်ကပြောပါရယ်။အချိန်တိုအတွင်း missile တို့အများဆုံးသုံးပြီးပစ်ခတ်ခံခဲ့ရတာလို့လဲကီဖ်မြို့တော်စစ်ဘက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့အကြီးအကဲဇာဟီဖော့ဖ်ကိုက Telegram လူမှုကွန်ရက်ကနေပြောခဲ့တာပါ။အရေးအတွက်အတိအကျမသိရတဲ့ drone တွေနဲ့ Kinzhou Hypersonic missile လုံး6ခုအပါအဝင် missile လုံး18ခုကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လဲယူကရိန်းလေတပ်ကပြောပါရယ်ဒီလာဇန်ကစပြီးခီဖ်မြူရောကိုလေကြောင်းကတိုက်ခိုက်ခဲ့တာဒီစိမ့်နဲ့ဆိုရင်၈ကြိမ်ရှိပြီလို့လဲစစ်ဘက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့အကြီးအကဲကပြောပါရယ်ရှင
်ရုရှားနဲ့အီရန်ကြားစစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးချဲ့လာတဲ့လက္ခဏာတွေတွေ့နေရတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါရယ်အီရန်အားဆိုရင်ရုရှားကိုစစ်ရေးအရာအဓိကထောက်ပံ့ပေးတဲ့နိုင်ငံအဖြစ်ဆက်လက်တည်ရှိနေပြီးယူကရိန်းကိုတိုက်ခိုက်ရမှာအသုံးပြုဖို့တင်းငါသုံးလက်နက်ကြီးတွေနဲ့အမြောက်ကြီးတွေကိုပေးပို့ထားပြီးပြီလို့အမေရိကန်နိုင်ငံသားဌာနပြောရေးဆိုခွင့်ရှိသူဝီဒက်ပတေးကတနင်္လာနေ့ဝါရှင်တန်မြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ
စီရနိုင်ငံမှာစစ်တပ်နဲ့ပြည်သူဆက်တပ်ဖွဲ့တွေကြားတိုက်ခတ်မှုတွေပြင်းထန်နေတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအကြီးအကျယ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေစူဒန်စစ်ကမ်းမြို့ကိုပထမဆုံးအကြိမ်ရောက်ရှိလာပြီလို့နိုင်ငံတကာကြက်ချီနီအဖွဲ့ IFRC နဲ့လာဇန်နီအဖွဲ့တို့ကအင်္ဂါနေ့ကပြောပါတယ်အဲ့ဒီအထဲမှာအိမ်အောင်စုပေါင်း900အထက်စောင့်နေမိဖို့ကြောင့်သုံးပစ္စည်းတွေနဲ့ချင်းနောင်တွေပါဝင်တယ်လို့ IFRC ကကြေညာချက်ထုတ်ပြန်ပါတယ်နောက်ရက်တွေမှာရောက်လာမယ့်အထောက်ပံ့တွေထဲမှာစေးဘတ်ဆိုင်ရာပစ္စည်းတွေပါဝင်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်မြို့တော်ကာတွန်နဲ့ဒါဖာဒေတာတွေမှာလူရက်ခံရတာတချို့ဖြစ်ခဲ့ပေမဲ့လိုအပ်နေတဲ့သူတွေစီကိုကျွန်တော်တို့အကူအညီတွေအများစုကိုဖြန့်ဝေပေးခဲ့ပြီးပါပြီလို့ IFRC အဖွဲ့ရဲ့အာဖရိကတိုက်ညွှန်ကြားရေးမှူးမိုဟာမက်မူခီယာကပြောပါတယ်ဆူဒန်နိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာနဲ့မကြခင်ရေကြီးနိုင်တာစတဲ့အခြေအနေဆိုနှစ်ခုကြားမှာညံ့နေတဲ့လူတွေကိုအကူအညီပေးနေတဲ့ဆူဒန်လာဇန်နီအဖွဲ့ကနေတဆင့်နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးရသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မအလေးမားကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပိုချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့မိုခါမုံတိုင်းတင်ခဲ့တဲ့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေသတင်းပြပိုချက်ကိုစပြီးပြောပြပေးပါမယ်။မိုခါဆိုင်ကလုန်းမုံတိုင်းအပြင်းထန်တိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာအသေးအပြောက်နဲ့ထိခိုက်ပျက်စီးမှုတွေကြီးကြီးမားမားကြုံခဲ့ရတယ်လို့ဒေသခံတွေကပြောပါရယ်မုံတိုင်းသစ်ဒေသခံတွေအရေးပေါ်အကူအညီတွေလိုအပ်နေပြီးဆက်သွယ်ရေးတွေလည်းပြတ်တောက်နေတာပါမုံတိုင်းသစ်ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ထားတာကိုအခြေခံပြီးမတ်မြသည်အောင်ကပြောပြပေးပါရှင
်ရခိုင်ပြည်နယ်မင်းမြားမြို့နယ်မှာမိုးခါမုံတိုင်းတန်းကြောင့်မြို့ပေါ်လူနေအိမ်တချို့ပျက်စီးတာရှိခဲ့ပြီးတော့မြစ်ကြောင်တစ်လျှောက်ကအိမ်တွေနဲ့အဆောက်အုံကြီးတွေလည်းပျက်စီးခဲ့တယ်လို့မင်းမြားမြို့နယ်အရေးပေါ်လူမှုကူညီကော်မတီတာဝန်ခံတူကပြောပါရယ်မင်းမြားနယ်ဘက်ကစာတင်ကြောင်အများစုဟာလည်းမုံတိုင်းတန်ကြောင်ပျက်စီးခဲ့တယ်လို့ပြောပါရယ
်မြို့ပေါ်မှာကသမိုးအိမ်လို့ဆိုရင်ဟိုတော်တော်များတာတွေပေါ့နော်တချို့ဆိုတော့အပင်လေးလို့အပင်ဖြစ်လို့ဟိုအိမ်ပြိုတာတွေဟိုနောက်ခမိုးပြိုတာတွေရှိတယ်ဒါပေမဲ့ရခိုင်တို့တော့ပြောပြီးဆိုရင်တော့အမျိုးလုံးမှာဆိုရင်25ရခိုင်တို့လောက်တော့ပျက်စီးမှုတွေရှိတယ်လို့တော့ပြောလို့ရနိုင်တယ်ခင်ဗျာနေမှာဆိုတော့တော်တော်လေးကိုပြက်တာနေမှာကနေမှာကကျွန်တော်တို့ကတော့ပို့အတွက်ဒီလမ်းမှာတချို့လမ်းတွေမှာဆိုတက်တိုက်တဲ့လိမ့်နေကြတယ်ရှိတယ်ဆက်တွေ့ရခိုင်ခိုင်နဲ့ကျွန်တော်တို့ကလည်းအဲ့ဆက်ကတည်းကနေဆက်လို့မရဘူးနော်အဲ့ဆက်တဲ့အချင်းတွေကိုတော့အစ်ကတော့ပြောလို့မရနိုင်ဘူးဒါပေမဲ့ကျွန်တော်တို့ဒီက FM မှာရှိတဲ့တာဝန်ရှိသူတွေဒီကရတဲ့တင်ရဆိုရင်ပျက်စီးတာမှာပြောလို့ဆိုခဏချင်းလိုက်ရခိုင်နှုန်းလောက်နေပျက်စီးတယ်လို့ပြောလို့ရတယ်နေချင်းလိုက်ရခိုင်နှုန်းလောက်ဟိုအိမ်အကြီးကြီးတွေတော့ဒီတိုက်တွေပေါ်တော့အုပ်တိုက်တယ်အဲ့လိုပဲနေနေကျန်တာပေါ့
မုံတိုင်းဖြက်ပြီးတော့နောက်တနည်းမှပဲဘေးလူရရှောင်နေကြသူတွေဟာသူတို့ရဲ့နေအိမ်စီကိုပြန်သွားကြတာပါ နေရွေပျက်စီးဆုံးရှုံးခဲ့ပေမဲ့လူအသေးပြောက်တော့မကြားသေးဘူးလို့ပြောပါတယ
်။မင်းများမျိုးနဲ့မှာအသေးပြောက်မရှိသလောက်လို့ပြောလို့ရနိုင်တယ်ခင်ဗျာ။ဘာဖြစ်လို့ဆိုတော့မုန်တိုင်းမတိုက်ခင်၃ရက်လောက်ကလေးကဒီပြင်းအောင်ကိုပြောင်းချင်းနေကြဆိုတော့အဲ့မှာမုန်တိုင်းတိုက်ဖို့မနဲ့အချီပဲသူတို့လာကြတော့ပေါ့
။မြို့ပေါ်တက်ပြီးတော့မုန်တိုင်းပြီးယာယီလာရှောင်းသူတွေဟာသူတို့ရဲ့နေအိမ်စီကိုပြန်သွားကြပေမဲ့နေအိမ်ပြိုကျပျက်စီးကုန်လို့အများစုကနေစရာမရှိဖြစ်နေပါတယ်။စားနပ်ရိက္ခာလည်းရေပေါ်အကူအညီလိုအပ်နေတဲ့အခြေအနေပါ
။မုန်တိုင်းတက်ခတ်ပြီးလေလိုအပ်တာကတော့အမိုးအကာပေါ့နော်။နေအိမ်ပျက်စီးနေဆိုတော့အဓိကယာယီပုံလုံးရောင်းတဲ့အမိုးအကာအပြန်ထူထောင်ဖို့တိုက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။စားတော့စရာပေါ့။လောလောဆယ်တော့နေရပြန်ဖို့တော့လည်းပဲရှိပါတယ်ခင်ဗျ။ဘယ်ဖွဲ့စီမှလည်းဟိုတွားပြီးတော့လောလောဆယ်ပြန်စီစားရလုံးငယ်တွေကိုစားတော့တော့မတွေ့ရသေးဘူးခင်ဗျ။အခုကပြန်ဖို့တဲ့အချိန်တွေမှာပဲရှိပါသေးတယ်ခင်ဗျ။
ရခိုင်ပြည်နယ်မြေပုံမြို့မှာလည်းမြို့ပေါ်အနေအထားကမုန်တိုင်းတန်ကြောင့်လူနေတချို့ပျက်စီးဆုံးရှုံးခဲ့တာရှိသလိုနယ်ဘက်မှာအိမ်အတော်များများမုန်တိုင်းတန်သင်ခဲ့တယ်လို့မြို့နယ်ချက်ချင်းတပ်ဖွဲ့မှုကပြောပါရယ်ပျက်စီးဆုံးရှုံးမှုစီးရင်ကောက်ယူနေတဲ့အခြေအနေဖြစ်လို့အရေးအတွက်တော့မသိရသေးပါဘူးနေစရာမရှိတော့တဲ့သူတွေဟာလောလောဆယ်ဘုံကြီးကျောင်းတွေမှာယာယီခိုလုံနေတယ်လို့ပြောပါရယ်မုန်တိုင်းတန်သင်တဲ့သူတွေအတွက်အခုအချိန်မှာတောက်သုံးရည်အရေးတကြီးလိုအပ်နေတယ်လို့လည်းပြောပါရယ်
မျိုးပုံမှာတော့ဒီလောက်ဟာအခက်အခဲတွေတော့မရှိပါအဲတချို့မျိုးပုံတွေတွေမှာကြတော့ဒီတောက်ရီတုံးရီအခက်အခဲဖြစ်တယ်အဲရေရွှန်းရေကံတွေကိုသူကဒီဝင်သွားတယ်အဲအဲ့ဒါကိုနည်းနည်းပြန်ပြီးတော့စုတ်ထုတ်ပွားခက်ခဲတယ်အဲမိုးကလည်းမရောဘူးဆိုတော့သတ်ထိုးရေကလည်းမရှိဘူးအကြီးကတော့ဒီပင်လေကန်းစားနားမှာရှိတဲ့ရွာတွေရဲ့နောက်ကမိုင်းဆော့မှာရှိတဲ့ရွာတော်တော်များများဟာဒီတောက်ရီတုံးရီအခက်အခဲဖြစ်တယ်လူအသေးပြောက်တော့ဒီရှင်ကြီးတော့တရင်မကျသေးပါအကြမ်းဆိုဒီမုန်တိုင်းမဖြစ်ခင်တည်းကသူတို့ကဘေးလွတ်ရအောင်ရှောင်နေတဲ့လူတွေကမြင်ရတယ်လေ
ရိုဟင်ဂျာမွတ်စလင်တွေအများစုရှိတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့တေဂျီထိခိုက်မှုများတယ်လို့သတင်းတွေထွက်ပေါ်နေပါတယ်မုန်တိုင်းကြောင့်အနည်းဆုံး40ကျော်သေဆုံးခဲ့တယ်လို့ဒေသခံလူမှုအတိုင်းဝိုင်းပြောဆိုချက်ကိုကိုးကားပြီးတော့ AFP သတင်းကဖော်ပြတာပါစစ်တွေမျိုးအနီးရိုဟင်ဂျာဒုက္ခသည်စခန်းတွေမှာသေဆုံးသူ100လောက်ရှိတယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ်။ဒါပေမဲ့ဆက်သွယ်ရေးနဲ့လမ်းပန်းသွားလာရေးအခက်အခဲတွေကြောင့်သေဆုံးမှုကိန်းဂဏန်းတွေနဲ့ပတ်သက်ပြီးတီးကြအတည်ပြုဖို့ကတော့အခက်အခဲနေပါတယ်။စစ်တွေမျိုးအနီးဟိန္ဒူဘာသာဝင်တွေနေထိုင်တဲ့နေရာတွေမှာလည်းအင်ဂျီနီယာနီးပါးနဲ့ဟိန္ဒူဘုရားကျောင်း၃ကျောင်းထိခိုက်ပျက်စီးတဲ့အကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။စစ်ကောင်စီရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့မုံတိုင်းကျောင်းသေဆုံးသူအဖြစ်အတည်ပြုထားတဲ့သူက၅ဦးရှိပါတယ်။စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်လည်းမုံတိုင်းတင့်ရခိုင်ပြည်နယ်ကိုတွားရောက်ပြီးအရေးပေါ်အကူအညီပေးလုပ်ငန်းတွေကိုကြည့်ရှုခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အပါအဝင်မုံတိုင်းတင့်ဒေသခံတွေကတော့အရေးပေါ်အကူအညီတွေနဲ့ပြင်လည်ထူထောင်ရေးလိုအပ်ချက်တွေရှိနေတယ်လို့ပြောဆိုထားကြပါတယ်။ American နိုင်ငံတကာအကူအညီပေးရေး Agency USAID နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတော့မုံတိုင်းတင့်ဒေသတွေမှာအကူအညီတွေပေးရဖို့ပြင်ဆင်နေတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်
။မုခါဆိုင်ကလုံးကြောင့်ရခိုင်ပြည်နယ်မှာထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိခဲ့တဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုမမသစင်အောင်ကပြပြပေးခဲ့တာပါတဆက်သေးပါပဲမကွေးတိုင်းဆလင်းမြို့နယ်ဘက်မှာလည်းမိုးခမုန်တိုင်းကြောင့်ရေကြီးလို့လူသေဆုံးမှုရှိတဲ့သတင်းကိုဆက်ပြီးပြပြပေးပါမယ်မိုးခမုန်တိုင်းဝင်ရောက်ချိန်မကွေးတိုင်းဆလင်းမြို့နယ်မှာမိုးများပြီးဆလင်းချောင်းရုတ်တရက်ရေကြီးခဲ့တာကြောင့်ဆင်းမြို့ကျွန်းမြို့နယ်ချောင်းရိုးတလျှောက်ကကျေးရွာ20လောက်ရေလွှမ်းမိုးခဲ့ပါတယ်ဒီရေလွှမ်းမိုးမှုအတွင်းမှာအနည်းဆုံးလူ3ဦးဟာချောင်းရည်နဲ့အတူမျောပါတည်ဆုံးခဲ့တယ်လို့သူလောင်ထားတဲ့စံပယ်စရာတွေအပါအဝင်နေအိမ်မှာရှိတဲ့ပစ္စည်းတွေမျောပါပျက်စီးခဲ့ပြီးလောလောဆယ်မှာစားရည်တောက်ရည်အတွက်အခက်အခဲရှိနေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင်
။စင်ပြူကျွန်းမှာရေလွှမ်းမိုးခဲ့တာဟာဒီလ14ရက်နေ့ညနေ4:00ခန့်ဖြစ်ပြီးဆလင်းချောင်းရည်ရုတ်တရက်ဝင်ရောက်ခဲ့တာကြောင့်ဒေသခံပြည်သူအများစုဟာရှောင်တိန်ချိန်မရဘဲထိခိုက်ပျက်စီးမှုတွေများပြားခဲ့တာပါ။စင်ပြူကျွန်းကဒေသခံတူကရုတ်တရက်ရေကြီးလာတဲ့အခြေအနေကိုအခုလိုပြောပြပါတယ
်။အဲကျွန်တော်ရေရပစ္စည်းစဝင်လဲဆိုတော့14ရက်နေ့ညနေ4နာရီမှာစပြီးတော့ဝင်လာ။ဟုတ်တယ်မုန်တိုင်းကြောင့်မိုးများတယ်ပေါ့ဗျာ။မိုးများတဲ့အနေထားရပြီးချောင်းတွေအားလုံးဆုပြီးတော့ဆလင်းချောင်းတွေကိုကျလာတာဖြစ်တဲ့အတွက်ဝန်တိုင်းဆိုပြီးတော့ဒီလုံးဝအကုန်ကိုစောင့်သွားပြီးတော့အဲ့လိုမျိုးဘာမှကိုမရလိုက်ကြဘူး။အဲ့လိုဖြစ်တာ
။ရေလောမုန်မှုအတွင်းလူ3ဦးသေဆုံးခဲ့သလိုတိုးလောင်ထားတဲ့တည်နံနေတဲ့လူ3ပစ္စည်းတွေအများအပြားဆုံးရှုံးခဲ့ရတယ်လို့လည်းဆက်ပြောပါတယ
်အစီအကြောက်ကတော့ရှိတယ်ကျွန်တော်တို့ဒီကုန်းကုန်းရက်ကသာမီးမြောက်ရှိတယ်ပေါ့ဗျာဒီမျိုးတော့တူတော့ရတမင်ရဘက်မှာတော့တယောက်ပဲအဲလက်ရှိရှင်ကြီးကတော့ဒီ၃ယောက်ပဲဒီကြောက်ကိုကျွန်တော်ဆောင်ရမ်းလို့ရသေးတယ်ဘာလို့ပြည့်စုံဆုံးမှုရှိတယ်ဆိုတော့တောင်သူတွေကပဲလောင်နေပဲဒီ
ဆုံးမှုရှိတယ်၊ကံကမ္ဘာလောင်းနဲ့ကံကုန်တွေတွေဆုံးဆုံးမှုရှိတယ်။နောက်ကစက်ပစ္စည်းပိုင်ဆိုင်ရာနဲ့ဆိုရင်ပြင်ကုန်တွေဆုံးဆုံးမှုရှိတယ်။နောက်အိမ်တွေပြူတာရှိတယ်။နောက်တစ်ခုကကျတော့ရင်းပစ္စည်းအနေနဲ့ကတော့ကားတွေကမြုပ်တာပေါ့။ဒါထော်လာကြည့်ရောကားတွေရောပေါ့ဗျာ။အဲ့မှာရှင်းလို့သွားတာ။ဘူးဒီမဆက်ရသေးဘူး။
ညနေပိုင်းတက်လာတဲ့ရေဟာည10နာရီလောက်မှပြန်ကျသွားပေမဲ့စင်ပြူကျွတ်မြို့ရဲ့၄ဘုံ၃ဘုံလောက်ရေလွှမ်းမှုခဲ့ပြီးချောင်းရိုးတလျှောက်ကျေးရွာ20လောက်ရေလွှမ်းမှုခဲ့ကြောင်းပြောပါရယ်တခြားစင်ပြူကျွတ်ဒေသခံအမျိုးသမီးတဦးကတော့ရေပြန်ကျသွားတာကြောင့်နေအိမ်မှာတင်ကြံနေခဲ့တဲ့ရွှွန်နုံတွေကိုရှင်းလင်းနေရကြောင်းလူအများစုဟာနေထိုင်ဖို့နေရာရှိပေမဲ့စားတောက်ရေးအတွက်အခက်အခဲရှိနေကြောင်းပြောပါရယ်ခဲခဲကလ
ောလောဆယ်နေဖို့တိုင်းမှုတော့စင်ပြူရပေါ့ဘောအိမ်နေတော့ကိုရှိနေနေပြန်နေကြတယ်ခုကတော့အဓိကတော့ဘာလို့ဘာလို့ဝဲချမ်းသုံးဖို့ပေါ့ဒါမဲ့လို့ရမို့ဟိုဒီနေရွာတွေကပေါ့ဟိုလိုရေသားမဆိုးတဲ့ရွာတွေကလားပူတာကြီးပါကြီးစားရတာပေါ့အဲချက်ပြုတ်ပြီးတော့ပေါ့သမင်းလိုပါတော့ပေါ့အဲ့လိုလားပူကြတယ်တော်တော်မျက်ရှိကြပါတယ်ဘာမှနိုင်နေလို့မရဘူးလေကိုအိမ်ရှိရနေရှိရအိမ်နိုင်နေအိမ်ကြီးကကုန်ညောတာပေါ့တချို့ကအိမ်တော်အထည်တက်တယ်လေအိမ်ကပေါ်တဲ့ကိုရေက2000လောက်တက်တယ်ဆီဆောင်ပြရွာတွေအပေါင်းဖြစ်တာလေမိုင်းတော့များတယ်များအခုကတော့အဆိုးဆုံးပေါ့လက်55နှစ်ရှိပြီအတကားကကိုမကြုံဘူးလားမျက်စိဖုံးချုပ်နေရတာပေါ့အစိမ့်ဆန်နေလဲညောကြတယ
်လောလောဆယ်မှာတော့ရေပေးတင့်သူတွေကိုဒေသခံလူမှုရေးအသင်းအဖွဲ့တွေမိသားနဲ့ကြက်ချင်ကြီးစတဲ့အဖွဲ့အစည်းတွေကကူညီဆောင်ရွက်တာတွေရှိပေမဲ့အများစုဟာပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေစေဖြစ်ကြောင်းပြောပါတယ်ဒီလ14ရက်နေ့စင်ပြူကျွန်းမှာစံချိန်တစ်အဖြစ်မိုးရိပ်ချိန်ဆယ်လက်မှနေပါရွာသွန်းခဲ့တာကြောင့်2018ခုနှစ်ကအရင်စံချိန်ဟောင်းဟာလေးလက်မှနီးပါးခန့်တာရှိကြောင်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင
်ဗျ။ဘုကာမုံတိုင်းကျောင်းစလင်းမြို့နယ်မှာရေကြီးလို့အနည်းဆုံး3ဦးသေဆုံးတဲ့တဲ့ကိုဇော်ဝင်းလိုက်ပြပြပေးခဲ့တာပါ။ဒီဆိုင်ကလုန်းမုံတိုင်းကျောင်းဒေသတချို့မှာဆိုရင်လည်းကုန်ပစ္စည်းရှားပါးမှုတွေနဲ့ကြုံနေရတဲ့အကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။အင်အားပြည့်မိုခါဆိုင်ကလုန်းမုန်တိုင်းတပ်အပြင်းအထန်ခံခဲ့ရတဲ့ဒေသတချို့မှာကုန်ပစ္စည်းရှားပါးမှုတွေနဲ့ကြုံနေရပါတယ်။မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေကြုံနေရချိန်မှာကုန်တွေဈေးတင်မရောကြဖို့လဲကုညီကယ်ဆယ်ရေးအဖွဲ့တွေတိုက်တွန်းနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးမဆုမုံကပြောပြပေးပါရှင်
။အင်အားပြည့်ဆိုင်ကလုန်းမိုခါမုန်တိုင်းတပ်ကိုခံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေနဲ့ချင်းပြည်နယ်နဲ့မကွေးတိုင်းတို့မှာအိမ်အမိုးကားတွေဈေးတက်နေပြီးတော့လိုအပ်ချက်တွေများနေတယ်လို့ဒေသခံပြည်သူတွေက VOA ကိုပြောပြပါဗျ။အထူးသဖြင့်သွတ်ပြားအမိုးတွေနဲ့အခြေခံစားတောက်ကုန်တွေဈေးထက်ဝက်တက်သွားတယ်လို့ရခိုင်ပြည်နယ်မြစ်တာရောင်ကြီးအသင်းဒုက္ကဋ္ဌကိုကြောက်ချိုင်က VOA မြန်မာပိုင်းကိုပြောပါဗျ။စားမယ
့်ရိတ်ကဆန်အိတ်တွေရောကျွန်တော်အာလူတွေရောပဲတွေရောအကုန်လုံးကိုဈေးတင်လာတာကြောင့်မျိုးအခုကဒီဓာတ်ရှိတွေရောကျွန်တော်တို့အကုန်လုံးပဲဗျာဓာတ်ရှိအကုန်လုံးဟိုဒီရန်ဒီရအဲ့လိုပါပဲဒီဒုက္ခရောက်ပြီးဆိုတာနဲ့အကုန်လုံးဈေးတင်နေဈေးတင်လာတာပဲဆိုတော့ကျွန်တော်တို့အမိုးကရောအဆန်ရောစီရောအကုန်လုံးကျွန်တော်တို့ဈေးရမဆောက်လောက်ပြီးတော့ရတာ
မုံတိုင်းတင့်ဒေသတွေမှာဈေးရဆန်တအိတ်ကိုကြက်သသိန်းဝန်းကျင်အထိရောင်းချနေကြတာပါအခုနိုင်ငံတကာအဖွဲ့တွေကုလအဖွဲ့ကြီးတွေနဲ့ရက်ရွာကအသင်းအဖွဲ့တွေပူးပေါင်းလှုပ်ဆောင်နေကြတယ်ဆိုပေမဲ့ဆက်သွယ်ရေးပြတ်တောက်နေတာကြောင့်အရေးပေါ်အကူအညီတွေချက်ချင်းရောက်မလာသေးပါဘူး။ဘုံကြီးကျောင်းတွေရက်ရွာအသင်းအဖွဲ့တွေကပဲဒုက္ခရောက်နေတဲ့သူတွေကိုကျွေးမွေးစောင့်ရှောက်ထားရတယ်လို့သူကပြောပါတယ်။မိုခါမုံတိုင်းဟာချင်းနဲ့မကွေးတိုင်းဒေသတွေကိုလည်းတနာယီကိုမိုင်းတရားနှုံးနဲ့တိုက်ခိုက်ခဲ့တာပါ။မကွေးတိုင်းစလင်းနဲ့စင်ဖြူကျွန်းမြို့နယ်တွေမှာကျေးရွာအမြောက်အများရေကြီးပြီးတော့နင်းမြုပ်ခဲ့ပါတယ်အထွေထွေကုံစီဈေးတွေတက်နေတာနဲ့ပတ်သက်လို့မကွေးတိုင်းကရောင်စုံမြစ်တာလူမှုကူညီရေးအသင်းတာဝန်ခံတဦးကလည်းအခုလိုပြောပြပါတယ
်ကျွန်တော်တို့ထုံးစံအတိုင်းလိုကိုဖြစ်နေပြီပေါ့နော်တကယ်တော့ကျွန်တော်တို့အဲ့လိုမျိုးမရှိပြန်ဘူးပေါ့နော်ဟိုတက်နိုင်တဲ့လူတွေလည်းဒီရှင်ကဒုက္ခရောက်နေတဲ့ဒီရှိရနေပြီးတော့ဒီမျိုးအတန်အစားအလူရဲ့တမီရောင်းလာပြီးတော့ဒါတော့ကျွန်တော်တို့မရှိပြန်ဘူးပေါ့နော်
ကူလာကဘာစာနယ်ရိတ်ခါအဖွဲ့ WFP ရဲ့ဌာနကိုယ်စားလှယ်မစ္စတာစတီဗင်အန်ဒါဆန်ကတော့သူတို့အနေနဲ့စစ်တွေကမုံတိုင်းရှောင်နေတဲ့သူတွေစီအရေးပေါ်စာနယ်ရိတ်ခါတွေအရင်ဦးဆုံးစတင်ပေးပို့တော့မယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကမုံတိုင်းတင့်ဒေသတွေတွေမဟုတ်ဘဲနဲ့ချင်းပြည်နယ်နဲ့မကွေးတိုင်းဒေသတွေကိုလည်းကူညီပေးသွားမယ်လို့ VOA ကိုအီးမေးလ်ကနေတဆင့်တုံ့ပြန်ပြောဆိုခဲ့ပါတယ်။သူတို့ဟာအသက်ကူညီကယ်ဆယ်ရေးအကူအညီတွေအရေးပေါ်လိုအပ်နေပြီးတော့ရေတိုးရေရှည်အထောက်ပံ့တွေလိုနေကြောင်းလည်းပြောပါတယ်ဒီထဲမှာအသက်မွေးဝမ်းကြောင်းလုပ်ငန်းတွေအခြေခံအစားအဦးကျန်းမာရေးနဲ့တခြားဝန်ဆောင်မှုတွေလည်းလိုအပ်လိမ့်မယ်လို့ပြောပါတယ်အခုစစ်တွေနဲ့မောင်းတော့မှာတိုးလောင်ထားတဲ့စားနပ်ရိက္ခာတွေကို အမြန်ဆုံးဖြန့်ဝေဖို့နေညာမနာလှုပ်ဆောင်နေကြောင်းနဲ့ရန်ကုန်က WFP ကုံတိုလောင်ယုံတွေကနေရိတ်ခါတွေထပ်ပြီးတော့ပို့ဆောင်ဖို့ကိုလည်းစီစဉ်နေတယ်လို့ WFP ဌာနကိုယ်စားလှယ်ကပြောပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့ဖုန်းလိုင်းတွေပြတ်တောက်နေတဲ့အတွက်ရခိုင်ပြည်နယ်တွင်းကထိခိုက်သေးဆုံးသူအရေအတွက်ကိုတော့အတိအကျမရနိုင်သေးပါဘူး။ခိုင်မာတဲ့အဆောက်အဦကြီးကြီးမားမားကနေလွဲလို့ရှိရင်အလုံးနီးပါးပျက်စီးဆုံးရှုံးခဲ့ကြအောင်အရက်ဖက်ကူညီရေးအဖွဲ့တွေကပြောပါတယ်ရှင်
။မူခါဆိုင်ကလုန်းမုန်တိုင်းတန်တင်းခဲ့တဲ့ဒေသတချို့မှာကုန်ပစ္စည်းရှားပါးမှုတွေကျုံနေရတဲ့တဲ့င်းမဆုမုံပြောပြပေးခဲ့တာပါ။အင်္ဂါရက်တရင်ပြပုချက်တွေကတော့တလောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံတကာတရင်ဆောင်မတစ်ခုကိုပြောပြပေးကြပါမယ်။ကမ္ဘာတဝန်းမှာဘာသာရေးလွတ်လပ်ခွင့်ဖိနှိပ်ခံရတဲ့အခြေအနေတွေဆိုးရွားနေစေဖြစ်ပြီးဒီထဲမှာအထူးသဖြင့်တရုတ်၊အီရန်၊ရုရှားနဲ့မြန်မာနိုင်ငံတွေကတော့အဆိုးရွားဆုံးနိုင်ငံတွေဖြစ်တဲ့အကြောင်းအမေရိကန်အစိုးရကထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာအပအဝင်ကမ္ဘာတဝန်းကဘာသာရေးလွတ်လပ်ခွင့်အခြေအနေကြောင်းနိုင်ငံသားရေးဌာနဆိုင်ရာ VOA တာဝန်ခံသတင်းတောက် Nikki Ching ပေးပို့ထားတဲ့သတင်းကိုမခင်ဖြူတွေကပြောပြပေးပါရှင်
။ကမ္ဘာတဝန်းအာဏာရှင်အစိုးရတွေဟာပြီးခဲ့တဲ့2022ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေခံခွင့်ရေးတွေကိုဆက်ပြီးချိုးဖောက်နေတဲ့အတွေ့အဆိုရင်းနဲ့အကြောင်းကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်တဲ့အချိန်မနေ့တနင်္လာနေ့မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုသွားပါတယ်
။ Governments in many parts of the world continue to target religious minorities.
ကမ္ဘာတော်နေရာဒေသတော်များမှာဆိုးရွားတွေဟာလူနည်းစုဘာသာဝင်တွေကိုပြစ်မှတ်ထားဖိနှိပ်တာတွေလုပ်နေစေဖြစ်ပါတယ်။ရဲနဲ့ညှဉ်းပန်းနှိပ်စက်တာတရားမဝင်စောက်ကြည့်ထောက်လန်းတာနဲ့ပညာရေးစခန်းတွေလို့အမည်တပ်ပြီးထိန်းသိမ်းတာတွေပါဝင်နှီးမျိုးစုံနဲ့ဖိနှိပ်နေပါတယ
်။တရုတ်နိုင်ငံရှင်ကျန်းဒေသမှာဝီဂါမွတ်စလင်တွေအပေါ်တရုတ်ဆိုးရွားရဲ့ဖိနှိပ်မှုတွေဟာလူမျိုးကျုံတပ်ဖြတ်မှုလူသားတို့တရက်လုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဝန်ကြီးဘလင်ကန်ကထောက်ပြပါတယ်။အလားတူလည်းကနကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံတမန်ကြီးရရှက်ထူစိန်ကလည်းအခုလိုပြောပါတယ်
။ The People's Republic of China seized, imprisoned and banished predominantly
Muslim people. ဝီဂါမွတ်စလင်တွေကိုပညာပေးပြုတင်ထိန်းသိမ်းစခန်းဆိုတဲ့နေရာတွေမှာဖမ်းဆီးချင်းချနှိမ်နင်းတာတွေလုပ်နေပါတယ်။
အခုလိုဖြစ်တဲ့ဝေဖန်မှုတွေကိုတရုတ်ဆိုရကတော့ညှင်းပယ်ထားပြီးထိန်းသိမ်းရေးစခန်းတွေဟာအသက်မွေးဝမ်းကြောင်းမှုဆိုင်ရာပညာပေးသင်တန်းကျောင်းတွေဖြစ်တယ်လို့ပြောဆိုပါရယ်။ဒါပေမဲ့အမေရိကန်ပါတီကြီးနေရာလုံးကတာဝန်ရှိသူတွေပါဝင်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကတော့ဒါတွေဟာအကျဉ်းစခန်းတွေဖြစ်တယ်လို့ပြောပါရယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကလည်းအလားတူပြောဆိုထားပါရယ်
။ Re-education camps sounds very very harmless.So they are using that term to justify
ညာရေးစခန်းတွေလို့သုံးတဲ့အခါတကယ်ကိုလုံးဝအပြည့်မရှိတဲ့ပုံပေါက်တာကြောင့်ဒီလိုတမင်သုံးနှုံးပြီးကြီးမားလာတဲ့အချင်းစခန်းကြီးတွေမှာသူတို့ကျူးလွန်နေတဲ့21ရာစုခေတ်တလူမျိုးတုံးတပ်ဖြတ်မှုတွေကိုဖုံးကွယ်ဖို့ကြိုးစားနေတာပါအခုချိန်ထိဝီဂါမွတ်စလင်နှစ်တန်းကနေသုံးတန်းလောက်ထိမ့်သိမ်းနှိမ်နင်းခံနေရဆဲဖြစ်ပါတယ်ဒါရီယာအချင်းစခန်းတွေပါကွန်ဂရက်လွှတ်တော်ကတော့ဒီလိုပဲမြင်ပါတယ်
မရိယာချုပ်ပြန်တဲ့2022ခုနှစ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရွေးကြရေးကိစ္စအပြင်ပြည်ပခနယ်မြေတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေကခရီးရန်ဖျားကြောင်းတွေကိုဝင်ရောက်ဆင်းနေဖျက်ဆီးတာတွေနဲ့ကချင်ဘာသာရေးကောင်းဆောင်ကလမ်ဆမ်ဆန်ကိုဖမ်းဆီးထားတဲ့ကိစ္စတွေကိုထည့်သွင်းဖော်ပြချပါတယ်ဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံတွေစီးရင်မှာမြန်မာနိုင်ငံကိုဆက်လက်တက်မှတ်ထည့်သွင်းထားပြီးမြန်မာနိုင်ငံအတွက်ဘာသာရေးလွတ်လပ်ခွင့်အတွက်စော်အော်စီယုံကြသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံရည်တည်သွားမယ်အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကမနေ့ကအစင်ကစားထုတ်ပြန်တဲ့အချိန်မှာပြောဆိုသွားပါတယ
် Amidst the Burma military regime's ongoing repression of religious minorities, thousands of teachers from Muslim, Buddhist, Christian and other religious backgrounds continue to teach the importance of human rights, including religious freedom and respect.
ဘာသာရေးလူနည်းစုတွေကိုစစ်ကောင်စီကဆက်လက်ပြင်းနေတဲ့ကြားကပဲမွတ်စလင်ဗုဒ္ဓဘာသာဝင်ခရစ်ယာန်နဲ့တခြားဘာသာဝင်ဆရာဆရာမတွေကလူခွေရဲ့အရေးကြီးပုံကိုဆက်လက်သင်ကြားပေးနေကြပါတယ်ဒီထက်မှာဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာတရားတွေကြားလေးစားရေးလဲပါဝင်ပါတယ်ဘာသာရေးလွတ်လပ်ခွင့်တွေဒီလိုတတိရှိရှိစော်စည်းုပ်နေသူတွေကိုအမေရိကန်ပြည်ထောင်စုကသူတို့နဲ့အတူရပ်တည်ထောက်ခံသွားပါမယ
်ကမ္ဘာတစ်ပေါ်ဘာသာရေးလွတ်လပ်ခွင့်ဆိုးဝါးဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့အတူတရုတ်အီရန်ရုရှားနဲ့အာဖဂန်တာလီဘန်အစိုးရတို့ကိုထည့်သွင်းဖော်ပြထားတာပါတချိန်တည်းမှာပဲတချို့နိုင်ငံတွေမှာတော့ဘာသာရေးလွတ်လပ်ခွင့်တိုးတက်လာတာရှိတယ်လို့ဖော်ပြပါတယ်။ဒီအထက်မှာအရက်သားတွေပေါ်ဘာသာရေးလွတ်လပ်ခွင့်အခြေခံကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးအထူးရာဇဝတ်ခုံရုံးတွေစစ်ဆေးအရေးယူမှုတွေလုပ်နေတဲ့ဘိုးအာဖရိကရီပက်ဘလစ်နိုင်ငံကိုထည့်သွင်းဖော်ပြထားပါတယ်ရှင်။
မြန်မာနဲ့ကမ္ဘာတဝန်းကဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုအမေရိကန်အစိုးရထုတ်ပြန်တဲ့သတင်းဆောင်ပါကိုမက်ခင်ဖြူတွေကပြောပြသွားတာပါ။ပကြခင်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါညတိုင်းတိဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါလေ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါလေ
မင်္ဂလာညချမ်းသောတာရှင်များရှင် VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိ92.32kHz 93.9 9383ည92.53kHz 9885စနစ်တနင်္ဂနွေမှာဆိုရင်တော့လိုင်းလံမီတာ190kHz 1905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေရဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကမ္ဘာကျော်တဲ့ဂျပန်ဓာတ်ရေးအကြောင်းပြောပြပေးထားတဲ့ကမ္ဘာတလွှားခီးသွားအစီအစဉ်နဲ့ထိုင်းကုန်တိုက်ဒီတွေကမြမရိုးရပဒုံမှာဆိုင်အကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စတဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့မြမအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုထုတ်လင်းပေးကြပါရစေ။အမေရိကန်ပြည်ထောင်စုမှာနေထိုင်ခိုလုံခွင့်ရှောက်ထားသူတွေပေါ်တားမြစ်ပိတ်ပင်ကန့်သက်တာတွေမရှိဘူးဆိုပြီးအမေရိကန်အမိမြေလုံခြုံရေးဝန်ကြီးကညင်းဆိုပါတယ်။ဒါပေမဲ့လည်းခိုလုံခွင့်လျှောက်ထားရမှာဥပဒေလမ်းကြောင်းအတိုင်းစောင့်ရွက်ဖို့လူကြောင်သူကအလေးနက်ပြောဆိုပါရယ် VOA သတင်းတောက် Veronica Valdares Iglesias Respe ပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါမယ်ရှင
်အမေရိကန်တောင်ပိုင်းနယ်စပ်ကနေရွှေ့ပြောင်းဝင်ရောက်သူအီအတွက်လွန်ခဲ့တဲ့2ရက်အတွင်း50ရာခိုင်နှုန်းလောက်ရောကျသွားတယ်လို့အမေရိကန်နယ်စပ်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနကပြောပါရယ်ရွှေ့ပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်တားမြစ်တဲ့ဥပဒေပုံမှန်42ဂျာလာရီနေ့ကတက်တန်းကုန်ဆုံးပြီးချိန်မှာကိုဗစ်ကရောဂါကာလမတိုင်ခင်လေးကဝင်ရောက်သူအရေအတွက်လောက်ထိကျဆင်းသွားတာပါ
We've already removed
တောင်ပိုင်းနယ်စပ်ကဝင်ရောက်လာသူထောင်ထဲကြီးကိုချက်ချင်းပဲပြန်ပို့ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဥပဒေပုံမှန်ရှေ့အရလူဝင်မှုကြီးကြပ်ရေးအရာရှိတွေဟာဒီကိစ္စနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ကိုကင်တွယ်နေပါတယ
်။သမ္မတဂျိုးဘိုင်ဒန်လက်ထက်မှာဥပဒေကြောင်းအရခိုလုံခွင့်ရအောင်ဟိုရုံးကတည်းပိုးပြီးတော့လမ်းဖွင့်ပေးထားတာကိုလည်းမေယိုကက်စ်ကလေးနက်ထားပြောကြားပါတယ်။ခိုလုံခွင့်တောက်ခံသူတွေကိုတားဆီးပိတ်ပင်နေဆိုတဲ့ဆွဆွဲချက်တွေကိုလည်းသူကငင်းပယ်ပါတယ်။
What our rule provides
ကျွန်တော်တို့သတ်မှတ်ထားတဲ့စီမင်းတွေကလူတွေကတရားဝင်လမ်းကြောင်းကနေလာတဲ့သူတွေဖြစ်ရပါလိမ့်မယ်ဒီလိုလမ်းတွေကလာနေအောင်ကျွန်တော်တို့ဖွင့်ပေးထားပါတယ်မလာခဲ့ဘူးဆိုရင်သူတို့ပြတ်တန်းခဲ့တဲ့တိုင်းပြည်ဒါမှမဟုတ်သူတို့လက်ခံမှုညှင်းပယ်ခဲ့တဲ့တိုင်းပြည်မှာပဲခိုးလုံရပါလိမ့်မယ်တကယ်လို့တစ်ခုစလုံးမလုပ်ခဲ့ဘူးဆိုရင်ခိုးလုံငွေကိုကျွန်တော်တို့ကညှင်းပယ်တာတော့မဟုတ်ပါဘူးဒါပေမဲ့လိုအပ်ချက်တွေနဲ့ကိုက်ညီတယ်ဆိုတာကိုတည်ပြဖို့အတွက်သတ်မှတ်တဲ့အတိုင်းဒါကပို့ပြီးတော့များပါလိမ့်မယ်
ဝါရတ်တွေထုတ်ပြန်တာကြောင့်အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်မဲ့သူတွေရော့ချသွားနိုင်လားဆိုတာနဲ့ပတ်သက်ပြီး Republican တွေကတန်လျာရှိနေပါတယ်
I do think there are caravans going up. I think they still want
to get in. လူအုပ်စုလိုက်အများပြလာနေကြသလိုဝင်ရောက်ဖို့လည်းစူးစမ်းနေကြစေလို့ထင်ပါတယ်။ကျွန်တော်ပြည်နယ်ကအုပ်ချုပ်ရေးမှုဆိုရင် Texas ပြည်တွင်းကာကွယ်ရေးအရန်တက်အမိမြေလုံခြုံရေးဌာနနယ်စပ်ကာကွယ်ရေးနဲ့အကောက်ခွန်တပ်ဖွဲ့တွေချထားပြီးဝင်ရောက်လာသူတွေကိုတားဆီးနေပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့2နှစ်ခွဲအတွင်းတရားမဝင်ဝင်ရောက်လာသူ9သန်းရှိပါတယ
်သူတို့နေရင်းနိုင်ငံတွေမှာရာဇဝတ်မှုတွေထူပြောတာကြောင့်ထွက်ပြေးလာကြတာလို့ဆိုပါတယ
် We see just extremely
အကြမ်းဖက်ပဋိပက္ခတွေတိုးလာတာကိုတွေ့ရပါတယ်ဒါကြောင့်ဘေးရန်ကင်းတဲ့နိုင်ငံတွေကိုသူတို့ထွက်ပြေးလာတာပါတော်တော်များများကကွဲကွာနေတဲ့မိသားစုတွေနဲ့ပြန်ပေါင်းစည်းနိုင်ကြပါတယ
်။တရားမဝင်ဝင်ရောက်နေတာတွေကိုတားဆီးနိုင်ဖို့ဘိုင်ဒန်အစိုးရကရွှေ့ပြောင်းဝင်ရောက်သူတွေအတွက်ဥပဒေလမ်းကြောင်းအတိုင်းခိုလုံခွင့်လျှောက်ထားဖို့လမ်းဖွင့်ပေးထားပါတယ်။ဒါပေမဲ့လည်းအခုလိုခိုလုံခွင့်လျှောက်ထားရတဲ့အရင်းကပြဿနာကိုမဖြေရှင်းနိုင်ရင်တော့ဘာမှထူးမှမဟုတ်ဘူးလို့ကျွမ်းကျင်သူတွေကထောက်ပြပါတယ်။
That is the factors in folks' home countries.
Guatemala, Honduras, El Salvador, Sarajevo, America နိုင်ငံတွေမှာအလုတ်ကန်ရှားပါတဘောဘေးအနေရီရာဇဝတ်မှုတွေထူပြောတာကြောင့်လူတွေထွက်ပြေးကြတာပ
ါတရားမဝင်နေဆက်ဖြတ်ကျော်သူတွေကိုဥပဒေအရအပြစ်ပေးနိုင်မဲ့အစီအစဉ်တွေကိုခိုင်ခိုင်မာမာချမှတ်ထားပေမဲ့လည်းတရားမဝင်ဝင်ရောက်လာသူတွေဆက်ရှိနေနိုင်မယ်ဆိုတာကိုတော့အမေရိကန်အာဏာပိုင်တွေကသုံးသပ်ခံမှန်းထားပါတယ်ခင်ဗျာ
အောင်အောင်ပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ခဲ့ရတာပါအခုတော့ကမ္ဘာတလွှားခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးစင်ပါတယ် Facebook လူမှုကွန်ရက်ကိုတီထောင်သူဖြစ်တဲ့တန်းထောင်ကျွဲတထေး Mark Zuckerberg ဟာ ဘရာဇင်းနိုင်ငံကိုကိုဗစ်ကပ်ပြီးကာလမှာသင်ယူခဲ့ပြီးအခုပထမဆုံးပြိုင်ပွဲမှာဆုနှစ်ဆုရသွားပါတယ်တက်ဆက်ပြည်နယ်မှာတော့ယထားတိုက်ဖို့စက္ကန့်ပိုင်းအလိုမှာလူ3ဦးလွတ်သွားလိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေကိုမအေးသနာကြောစူးစီးတင်ဆက်ပေးထားပါတယ်ရှင
် Facebook လူမှုကွန်ရက်ကိုတည်ထောင်တဲ့မကစားကပတ်ဘရာဇီးလည်းပန်ဂျူဂျစ်ဆူပြိုင်ပွဲမှာဆုနှဆုရသွားပါတယ်။ရွှေတစ်စိမ့်နဲ့ငွေတစ်စိမ့်တို့ဖြစ်ပြီးတော့သူကဂျူဂျစ်ဆူပြိုင်ပွဲဝင်လာတာပထမဦးဆုံးချိန်မှာအသက်38နှစ်အရွယ်တန်းထောင်ကျော်တထေဇာကဘက်ကကယ်လီဖိုးနီးယားပြည်နယ် Red Rose City မှာမေလ6ရက်နေ့ကကျင်းပတဲ့ပြိုင်ပွဲကိုသူလေ့ကျင့်တင်ယူတဲ့ Guerrilla ဂျူဂျစ်ဆူအသင်းကနေဝင်ပြိုင်တာဖြစ်ပါတယ်။သူကပြိုင်ပွဲမှာအနိုင်ရတဲ့အကြောင်းကို Instagram လူမှုကွန်ရက်စာမျက်နှာကနေသူရဲ့ပိရိတ်သက်17.3တန်းကိုအတိပေးသွားတာပါသူကသူ့ဆရာနဲ့တပ်ပုံရဲ့သူ့ရဲ့ပြိုင်ပွဲနဲ့လုံထွေးတပ်ပုံတွေရဲ့တပ်ပုံတွေကိုလည်းတင်ထားပါတယ်ကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့အရှိတောင်အာရှအကစားပြိုင်ပွဲမှာနောက်ဆုံးကပန်းဝင်ခဲ့တဲ့အပြင်မဲ့ဘူဆန်နန်ကိုအမေရိကန်ဒေါ်လာ1000ဆုချလိုက်ပါတယ်သူကမိုးသားထဲမှာနောက်ဆုံးကပြေးနေပေမဲ့ပန်းနိုင်မရောက်မချင်းဇွဲမလျှော်ပဲနဲ့ဆက်ပြီးတော့ပြေးနေခဲ့လို့တကွာလုံးကသူ့ကိုအားပေးခဲ့ပြီးတော့ကမ္ဘောဒီးယားဝန်ကြီးချုပ်ကဆုချလိုက်တာပါသူ့ရဲ့ဇွဲကြည့်ရဲ့စိတ်ရဲ့ခိုင်မာမှုကြောင့်ဒါကိုအားပေးတဲ့အနေနဲ့အခုလိုဆုချတာဖြစ်တယ်လို့အဲ့ဒီအချိန်မှာအင်ဒိုနီးရှားနိုင်ငံမှာအာဆီယံအစည်းအဝေးတက်နေတဲ့ဝန်ကြီးချုပ်ဟွန်ချန်ကပြောသွားပါတယ်မေလ10ရက်နေ့ကအမျိုးသမီးမီတာ5000အပြေးပြိုင်ပွဲပြီးခဲ့ပြီးမှမိုးပြင်းရွာချတာဖြစ်ပါတယ်သူကနောက်ဆုံးကနေပန်းဝင်တော့ပထမရွှေတစိမ့်ဆုရတဲ့သူထက်6မိနစ်ပိုနောက်ကျနေပြီဖြစ်ပါတယ်။ဒါမဲ့လေသူ့ရဲ့မလျှော့တဲ့ဇွဲကြောင့်လူတိုင်းအထူးထင်ကြီးသဘောကျခဲ့ပြီးတော့ပြောစမှတ်ဖြစ်သွားပါတယ်။ကမ္ဘောဒီးယားပြည်ကလည်းသူ့ကိုချီးကျူးပြီးတော့အားကစားဆိုတာအနိုင်ရှုံးရဖို့ရင်မကပါဘူး။အများကြီးပိုနဲ့နေပါတယ်လို့ပြောသွားခဲ့ပါတယ်။လင်းနေမှာစာအုပ်ထုတ်ဝေသူက RS ဆော်ပွားများပြည်အောင်စုက Said Rashid Elmari ဖြစ်ပါတယ်။အသက်၄နှစ်အရွယ်စာရီလီကတခြားကလေးတွေလိုပဲဆက်ရုပ်တွေတိရစ္ဆာန်လေးတွေကိုကြိုက်ပြီးတော့တင်ချတွေ့ရတာလည်းပြောတာပါ။သူနဲ့သူ့အမကကလေးစာအုပ်တွေရေးသားထုတ်ဝေလို့ကမ္ဘာအငယ်ဆုံးစာအုပ်ထုတ်ဝေသူတွေဖြစ်နေမှတ်တမ်းတင်ခံရသလိုသူတို့ကစူးစမ်းခြင်းနဲ့ကလေးတွေအတွက်တကယ်ကိုအားကြအတူယူစရာဖြစ်တယ်လို့ချီးကျူးခံရပါတယ်။သူထုတ်ဝေရောင်းချတဲ့စာအုပ်ကတငယ်ချင်းတွေဖြစ်တဲ့စင်လေးစာရင်နဲ့ဝင်ရိုးစွန်ပိုလာဝဲဝင်လေးတို့ပျော်ဝဲစားထွက်တဲ့အကြောင်းဖြစ်ပါတယ်။စာအုပ်ပေါင်း1000ရောင်းထားရပြီးတော့သူကကမ္ဘာအငယ်ဆုံးစာရေးဆရာဖြစ်တဲ့ Guinness ကမ္ဘာအံဝယ်စီရင်ဝင်ထားပါတယ်။မိသားစုတွေထဲမှာသူတွေမဲလားဆိုတော့မဟုတ်ပါဘူး။အမားဖြစ်သူ LDB ကလည်း I have an idea ကျမမှာအကြံရှိတယ်ဆိုတဲ့စာအုပ်ကိုဘာသာနှမျိုးနဲ့ရေးသားထုတ်ဝေထားတာပါ။သူကတော့အသက်10နှစ်ရှိပြီဖြစ်ပြီးတော့ကမ္ဘာအငယ်ဆုံးစာရေးဆရာမှဖြစ်နေကင်းနစ်စံချိန်ချိုးထားပါတယ်ရှင်ရုရှားနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းနိုင်ငံဘခ်မွတ်မြို့မှာရုရှားတို့ထိုင်ချထားတဲ့နေရာတွေကိုယူကရိန်းအမှတ်3ချေမှုန်းရေးတပ်ဖွဲ့တွေကတိုက်နေတဲ့ဗီဒီယိုကိုတော့မေလ10ရက်နေ့ကယူကရိန်းကထုတ်လိုက်တာပါရုရှားကတော့အတိမပြုတ်နိုင်ပေမဲ့ဗီဒီယိုထဲမှာပါတဲ့တန်ကြောင်းတွေအနေထားပဝင်းချင်အနေထားတို့အရနေရာကသူတို့ပြောတာမှန်တယ်လို့ရိုက်တာသတင်းဌာနကအတည်ပြုပါတယ်။ရုရှားဘက်ကတိုက်နေတဲ့ဝက်ဂနာကြေးစားတပ်ဖွဲ့အကြီးကဲကလည်းယူကရိန်းတပ်တွေတံပြန်စစ်ဆင်မှုစလုပ်လာပြီလို့မေလ17ရက်နေ့ကြာသပတေးနေ့ကပဲကြေညာသွားပါတယ်။လေထီတပ်ဖွဲ့တွေလည်းပါလာတယ်လို့ရုရှားကာဝေးဝန်ကြီးဌာနကပြောပါတယ်။ရုရှားတံပြန်စစ်ဆင်ရေးကအောင်မြင်မှုတော့ရှိနေတယ်လို့ဝက်ဂနာတပ်မှုကမေလ10ရက်နေ့က Telegram မှာပြောသွားခဲ့တာပါ။အစောပိုင်းမေလ9ရက်နေ့ကထွက်လာတဲ့ drone video မှာတော့ရုရှားတို့ရဲ့တိုက်ခိုက်မှုကြောင့် Bakhmut မြို့အဆောက်အုံတွေမိလောင်ပြကြမိခိုးတွေဥထွက်နေတာမြင်ရပါတယ်။ထိုင်ဝမ်မှာသွားနေတဲ့ရထားပေါ်ကို Green Lantern ကြီးပြုတ်ကျခဲ့လို့ရထားတွေကိုရိုက်ချသလိုဖြစ်ခဲ့ပြီးတော့ထိခိုက်ဒေဆုံးမှုတွေဖြစ်ခဲ့ရတာပါ။ထိုင်းချုံမြို့မှာဖြစ်တာဖြစ်ပြီးတော့ Green Lantern နဲ့ရိုက်ချတော့ရထားအတွဲကိုခါလေကဖြတ်ဖောက်ချသလိုဖြစ်သွားရပါတယ်။ မေလ10ရက်ရထားလမ်းဘေးကတိုက်ဆောင်လို့ရင်အမြင့်31ထက်ကနေဝင်းချီဂရင်းလက်တန်ကိုအလုသမားတွေဖြုတ်သိမ်းဖို့လုပ်နေတော့မှဂရင်းလက်တန်အမြင့်ကနေပြုတ်ကြတာပါ။လိုက်ချမိတဲ့ရထားတွေအတွင်းပိုင်းကတော်တော်ပျက်စီးသွားခဲ့ပြီးတော့တကားတွေအမှန်ပရင်းတွေခြိုက်ဝင်ထိုင်ကုန်တွေပြုတ်ထွက်ကုန်ပါလေ။ဒီဖြစ်ရဲ့အကြောင်းထိခိုက်ရတဲ့သူတွေထဲမှာအမျိုးသမီးတူကအရေးပေါ်ကယ်ဆယ်ရေးသမားတွေရောက်လာချိန်မှာအသက်ပြန်လည်လာအောင်လို့လုပ်လို့မရတော့ဘဲနဲ့သေဆုံးသွားခဲ့တာပါ။တဲ့င်းနေမှာတော့လူတူဦးသေးဆုံးပြီးတော့ဆယ်ဦးတန်ရာရသွားတယ်လို့ဖော်ပြပါတယ်။ဒီဖြစ်ရကြောင်ထိုင်ချုံ MRT ရထားကော်ပိုရေးရှင်းယာယီဥက္ကဋ္ဌလင်းလျောင်ထိုင်အခင်းဖြစ်ပြီးတော့နှစ်ရက်အကြာမှာပဲအလောက်ကနေနှုတ်ထွက်စာတင်သွားပါတယ်။ဂျာမနီနိုင်ငံအနောက်ချမ်း A45 အဝေးပြေးလမ်းကတရားတစ်စင်းကိုမေလ9ရက်နေ့ကပဲဖောက်ခွဲလိုက်တာပါ။တရားကအိုဟောင်းနေလို့သက်ဆိုင်ရာကတွက်ချက်စီစဉ်ပြီးတော့ဖောက်ခွဲပစ်လိုက်တာဖြစ်ပါတယ်။တရားဖောက်ခွဲတဲ့ဖြစ်စဉ်ကိုလာပြီးတော့စောင့်ကြည့်တဲ့သူတွေလည်းရှိပါတယ်။တရားက453မီတာပေ1500နီးပါးရှိပြီးတော့1965ခုနှစ်ကနေ1968ခုနှစ်ထိအချိန်ယူတည်ဆောက်ခဲ့တာဖြစ်ပါတယ်။ဒီတရားဖြိုချဖို့ဖောက်ခွဲရေးပစ္စည်း150ကီလိုဂရမ်အသုံးပြုခဲ့ပါတယ်။လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတစ်ခုမှာတော့ရထားမတိုက်ခင်ကားပေါ်ကနေပြီးတော့လူ3ဦးတည်တည်လေးလွတ်မြောက်သွားတာတွေ့ရပါတယ်။မေလ10ရက်နေ့ညနေ4နာရီကျော်လောက်ကတက်ဆက်စ်ပြည်နယ်ဖော်နီမြို့ရထားနယ်ကားလမ်းအဖြစ်မှာဖြစ်တာပါ။ဒက်လစ်မြို့စင်ကြေးဘုံမှာဖြစ်ပြီးကားကရထားလမ်းကိုအဖြစ်ကားလမ်းကိုပိတ်တဲ့လက်တန်းကျလာပြီးတော့ကားကရှေ့ဆက်သွားလို့မရတော့တဲ့အချိန်မှာရထားကအိုးအော်ဆွဲပြီးတော့အရန်ကတ်လာနေပြီဖြစ်ပါတယ်။ဒီတော့လူကြီးတယောက်နဲ့ကလေးတယောက်ကားပေါ်ကအရင်ဆင်းပြေးတာတွေ့ရပါတယ်။နောက်လူကြီးတဦးကတော့ကားကိုရထားကဝင်မတိုက်မိခင်လေးမှတင်ကားပေါ်ကထွက်ပြေးနိုင်ခဲ့တာပါ။ရဲရဲထုတ်ပြန်ကြရတော့ဒီဖြစ်ရဲ့အတွင်းမှာလူထိခိုက်မှုမရှိခဲ့ပါဘူး။စင်ဂူကခေါ်တဲပါတီဖြစ်ပါတယ်။စင်ဂူနိုင်ငံမှာအရက်တီးဆောင်အဖျော်ကြီးခေါ်တဲပွဲတော်ကျင်းပနေပြီးတော့ကဘာတလွားကကော့တေးလ်အရသာမျိုးစုံကိုမြည်ဆန်းနိုင်တာပါကော့တေးလ်အမျိုးပေါင်း100ကျော်လောက်ပါဝင်ပါတယ်မေလ5ရက်နေ့ကစပြီးတော့ယမကာဆိုင်ပေါင်း55ဆိုင်လောက်မှာမေလ21ရက်နေ့အထိအထူးစီစဉ်ပြီးစီစဉ်ပေးထားပါတယ်အာရှတလွားကနာမည်ကျော်ကော့တေးလ်အဖျော်သမားတွေအပြင်တခြားကမ္ဘာနိုင်ငံတွေကကော့တေးလ်အဖျော်နာမည်ကျော်တွေပါလာရောက်ပြီးတော့ပါဝင်ကြပါတယ်လက်ရှိမှာအာရှဒေသတလွားမှာကအရက်ပါဝင်တော့နည်းတဲ့ဒါမှမဟုတ်လုံးဝအရက်ပမာဏမပါဝင်တဲ့ cocktail တွေကိုပို့ပြီးတော့တောက်သုံးလာကြပါတယ်။စားတောက်ဆိုင်တို့အရက်ဘားတို့မှာမိတ်ဆွေအပေါင်းအသင်းတွေတွေ့ဆုံချိန်တွေ့ပြီးတော့စကားပြောနေချိန်မှာအရက်မူးမနေခြင်းလို့ဒီလိုမျိုးအရက်ပါဝင်တော့မများတဲ့ cocktail တွေတောက်တာဖြစ်တယ်လို့တောက်သုံးသူတွေကဆိုပါတယ်။
မအေးတနာကြောင့်စူးစီးတင်ဆက်ပေးထားတဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုနှာစင်ခဲ့ကြရတာပါအခုတော့ထိုင်းကုန်တိုက်ကြီးတွေကမြမရိုးရွာပဒုံမှာဆိုင်အကြောင်းတင်ဆက်ပေးထားတဲ့မန်းညွညွလွေရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာတော့ကမ္ဘာတလွားခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့ကမ္ဘာကျော်တဲ့ဂျပန်ဓာတ်တွေအကြောင်းပြောပြပေးထားပါတယ်ကမ္ဘာတဝန်းနာမည်ကျော်စပိုမှုကြီးတွေကြားမှာဂျပန်ဓာတ်တွေကမရှိမဖြစ်မိဖို့ကြောင့်တုံးပစ္စည်းတွေဖြစ်နေပါတယ်လူကျင်တဲ့အတိုင်းအတိအကျလှိဖြတ်ပေးနိုင်တဲ့လက်ရမြောက်ဂျပန်ဓာတ်တွေဘလို့လုပ်တယ်လဲဆိုတာမဆုမြမွန်နဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်မှာတွားလည်လာကြရအောင်ပါရှင
်ဂျပန်နိုင်ငံအလဲပိုင်းဂိဖုခရိုင်ထဲကဆဲကီမြို့လေးဟာအရေသွေးကောင်းတဲ့ဓာတ်တွေထွက်တဲ့မြို့လို့ကြော်ကြားပါတယ်ဆဲကီမြို့မှာလွန်ခဲ့တဲ့နှစ်ပေါင်း800နီးပါးလောက်ထဲကဓာတ်လုပ်ငန်းတွေလုပ်ကင်နေကြတာပါ14ရာစုလယ်ပိုင်းကနေ16ရာစုနှောင်းပိုင်းလောက်အထိဆဲကီမြို့မှာတရှိလုပ်ငန်းလုပ်သူ300ကျော်ရှိခဲ့တာပါအဲ့ဒီထဲကဓာတ်လုပ်နည်းကျွမ်းကျင်မှုနဲ့ဂျပန်ရိုးရာတရှိလုပ်နည်းတွေကိုအစဉ်စစ်လက်ဆင့်ကမ်းလာခဲ့တာဒီနှစ်အထိဖြစ်ပါတယ်ဂျပန်နိုင်ငံမှာဆာမူရိုင်းတွေကိုဆာမူရိုင်းတရှိတွေဆွတ်လွတ်ဖို့1896ခုနှစ်မှာအမိန့်ထုတ်ခဲ့ပြီးတဲ့နောက်တရှိလုပ်ငန်းတွေတန့်သွားခဲ့ပေမဲ့ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းမှာအိတ်ဆောင်ဓာတ်တွေကိုဆဲကီမြို့ကဓာတ်လုပ်ငန်းတွေပြန်လည်ထုတ်လုပ်ခဲ့ကြပါတယ်။ဒီကနေ့ခေတ်မှာတော့ဆဲကီမြို့ဟာအရေးအသွေးကောင်းမိဖို့ကြောင့်တုံးဂျပန်ဓာတ်တွေထွက်တဲ့မြို့အဖြစ်နဲ့ကြော်ကြားပါတယ်။နှစ်ပေါင်းရာချီတဲကဓာတ်လုပ်နည်းတွေအတိုင်းထက်မြတဲ့ဓာတ်တွေကိုလက်ရမြောက်လှုပ်ထားတာကြောင့်ကမ္ဘာတဝန်းကနာမည်ကျော်စပိုမှုကြီးတွေဆိုရင်ဆဲကီမြို့ကဓာတ်တွေကိုတကူးတကမှာဝယ်နေကြတာပါ။သူမတူအောင်ဓာတ်တစ်ချောင်းဖြစ်အောင်ကျွမ်းကျင်သူတွေက လက်နဲ့အချောတက်လောက်ကြရတယ်လို့ဆဲဂီမျိုးကဆူမီကာမဓာတ်လုပ်ငန်းအကြီးအကဲကရှင်းပြပါတယ
်だから機械だけではどうしてもできない部分
だけどガラチャンဖြစ်အောင်လုပ်တဲ့အခါဆက်တွေနဲ့လုပ်လို့မရတဲ့အပိုင်းတွေရှိပါတယ်လိုချင်တဲ့အတိုင်းအတိအကျဖြစ်အောင်လက်နဲ့အသေးချလုပ်ရပါတယ်ဓာတ်လုံနီးကျွမ်းကျင်မှုနဲ့ဂျပန်ရိုးရာလက်မှုပညာပေါင်းစပ်ထားတဲ့လက်ရာတွေကြောင့်တကမ္ဘာလုံးမှာဂျပန်ဓာတ်ဆိုပြီးတော့နာမည်ကြီးအသိမှတ်ပြုခံရတာလို့ကျွန်တော်ထင်ပါတယ
်ဓာတ်လုံတဲ့နေရာမှာလိုတဲ့တန်တက်ပါဝင်နေတဲ့သဲတွေတဘာဝတန်းစင်ရေတွေမိသွေးကောင်းတွေဆဲကိမျိုးမှာပေါများတာကြောင့်လဲအရေသွေးကောင်းတဲ့ဓာတ်တွေကိုထုတ်လုပ်နိုင်တာဖြစ်ပါတယ်ဓာတ်တစ်ချောင်းဖြစ်အောင်အသေးအချာဂရုတစိုက်အချိန်ပေးလှုပ်ကြတာဖြစ်လို့အမှားနဲ့ရောင်းအားမမျှဘူးဖြစ်နေပါတယ်ဆူမီကာမဓာတ်လုံကမ်းမှဆိုရင်ဓာတ်မှာဝယ်တဲ့ပမာဏကိုပြည့်မြင်အောင်တော့မရောက်နိုင်ခဲ့ဘူးလို့ပြောပါတယ
်結果的にほぼ全ての国で需要が
ဓာတ်ရီမှာယူကြတဲ့ပမာဏကကိုဗစ်ကပ်ရောဂါမဖြစ်ခင်ကတည်းကနိုင်ငံအားလုံးမှာပိုများလာတာတွေ့ရပါတယ
်။ဆူမီကာမဓာတ်လုံငန်းကရေသွေးကောင်းမိဖို့ချောင်းသုံးဓာတ်ရီကိုနိုင်ငံပေါင်း90ကျော်ကိုတင်ပို့ရောက်ချနေရပါတယ်။မိဖို့ချောင်းသုံးဓာတ်တစ်လက်ကိုဒေါ်လာ200 300အထိဈေးကြီးပေမဲ့ဓာတ်ကောင်းလိုချင်သူတွေကတော့တကူးတကကိုမှားပြီးဝဲနေကြတာပါ။2021ခုနှစ်မှာမိဖို့ချောင်းသုံးဓာတ်ရီကတ်ကြီးတွေအယောင်ကစံချိန်တင်အောင်လို့ဒေါ်လာတန်း90ကျော်ခဲ့တယ်လို့ဂျပန်နိုင်ငံအောက်ခွန်ဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရယ်ဂျပန်ဓာတ်တွေကကမ္ဘာတဝန်းကနာမည်ကြီးမိဖို့ကြောင့်တွေမှာမရှိမဖြစ်လိုတဲ့ပစ္စည်းတွေလို့ဖြစ်နေတယ်လို့ပြည်သစ်စဖုံမူကြီးအော်လီဗီယေကပြောပါရယ်တိုကီယိုမြို့မှာဖွင့်ထားတဲ့သူ့ရဲ့စားတောက်ဆိုင်ကအကောင်းဆုံးမစ်ရှလင်စတာအသိအမှတ်ပြုဆုတွေကို2014နဲ့2021ခုနှစ်တွေတုန်းကရရှိထားပါရယ်
la fabrication déjà du couteau au Japon
Japan တွေဓာတ်လုပ်တာကတော့နိပညာလက်ရာတခုကိုဖန်တီးတဲ့အတိုင်းသိက္ခာလက်ရာမြောက်ပါတယ
် voilà et ce sont des couteaux très solides parce que ça fait quand même plus de 22
Japan ဓာတ်တွေကသိက္ခာခံခံပါတယ်ကျွန်တော်ဂျပန်မှာနေတာ22နှစ်ရှိပါပြီလွန်ခဲ့တဲ့22နှစ်ကတည်းကဂျပန်ဓာတ်တွေကိုသုံးလာခဲ့တာပါသူတို့ကိုအသေးချာထိန်းသိမ်းထားရင်အကြကြီးခံပါတယ
်ပြင်သစ်နိုင်ငံကပြင်သစ်စပ်ဖို့မှုတွေအများကြီးဂျပန်ကိုတကူးတကလာပြီးဂျပန်ဓာတ်တွေဝယ်နေကြတယ်လို့လည်းသူကပြောပါတယ်တချို့ဆိုရင်စားတောက်ဆိုင်တစ်ခုလုံးကမိဖို့ဆောင်အတင်းတစ်ခုလုံးအတွက်လာပြီးတော့ဝယ်ကြပါတယ်တဲ့ဓာတ်ကောင်းကောင်းတစ်လက်ကဟင်းချက်သူရဲ့အရေးအသွေးကိုတက်စေတယ်လို့လည်းသူကအခုလိုရှင်းပြပါတယ
် Bien sûr que c'est très important pour moi d'avoir des couteaux de qualité des couteaux qui coupent bien sûr qui sont parfaitement bien affûtés tranchants
ကျွန်တော်တို့ကတော့တကယ်ရည်သွေးကောင်းတဲ့ဓာတ်ဖြစ်ဖို့တိတ်ကိုရည်ကြည်ပါတယ်ဓာတ်ကောင်းမှကောင်းကောင်းလှီးဖြတ်လို့ရမှာပါဂျပန်ဓာတ်တွေကတိတ်ထက်တဲ့အတွက်လူတွေအတိုင်းအတိအကျလှီးချွတ်နိုင်ပါတယ်။ဓာတ်တွေကိုအသေးချာသွေးပြီးတော့ထိန်းသိမ်းနိုင်လေသုံးလို့ပိုကောင်းလေဖြစ်ပါတယ်။ဟင်းချက်တဲ့နေရာမှာဓာတ်ကောင်းကောင်းရှိဖို့တိတ်ကိုအရေးကြီးပါတယ်။ဒါမှလှီးချွတ်ပြင်ဆင်တဲ့အခါမှာအချိန်မကုန်မှဖြစ်ပါတယ်
။ဟင်းချက်သူတွေကဂျပန်ဓာတ်တွေရဲ့ထက်မြမှုကပျော်စမတ်ပြုအောင်ကိုကောင်းတာမှုကြော်ကြားနေတာဖြစ်ပါတယ်။စဖို့မှုတယောက်အတွက်ဓာတ်ကောင်းကောင်းတစ်ချောင်းမရှိမဖြစ်လိုတာကိုလည်းစဖို့မှုကြီးအော်လီဗီယေကအခုလိုပြောပါတယ်။
ça c'est un couteau qu'on peut utiliser pour plusieurs choses on peut l'utiliser pour
ဒီဓာတ်ချောင်းဆိုရင်အမျိုးအစုံကိုသုံးလို့ရပါတယ်အသားတွေကအကြောမြင်တွေကိုဖယ်ထုတ်တဲ့နေရာမှာသုံးနိုင်တယ်လို့ငါးအသားလွှာတဲ့နေရာမှာလည်းသုံးနိုင်ပါတယ
်နိုင်ငံကကစဖို့မှုတွေကြားမှာဂျာမနီနိုင်ငံထုတ် Sphilin ဓာတ်တွေကအရင်ကလွှမ်းမိုးထားခဲ့တာပါအဲ့ဒီဓာတ်တွေလောက်ထုတ်လို့အာမကောင်းခဲ့တာနဲ့ဈေးကြီးတာကြောင့်မှာဂျပန်ဓာတ်တွေတိတ်ခင်မစားခဲ့ပါဘူးအခုလက်ရှိမှာတော့ဂျပန်ဓာတ်တွေကဈေးကြီးပေမဲ့သူ့ရဲ့အရေးအသွေးကိုတည်သူများလာတာကြောင့်ရောင်းအားကောင်းနေတာဖြစ်တယ်လို့တိုကျိုမြို့တော်ကဓာတ်ဆိုင်ပိုင်ရှင်ကပြောပြပါတယ်
။やっぱり品質だったりとかも含めても多分
ရေသွေးရပြောမယ်ဆိုရင်တော့ကမ္ဘာမှာဂျပန်ဓာတ်တွေကအကောင်းဆုံးလို့ကျွန်တော်ယုံကြည်ပါတယ်။လွန်ခဲ့တဲ့စနစ်ကျော်လောက်မှာစပြီးတော့ဂျပန်ဓာတ်တွေရဲ့အရေးအသွေးကိုကမ္ဘာကတဖြည်းဖြည်းသိလာကြပါတယ်
။ကမ္ဘာတဝန်းမှာဂျပန်ယဉ်ကျေးမှုနဲ့ဆူရှိလိုဂျပန်အစားအသောက်တွေလူသိများရေပန်းစားလာတာကလည်းဂျပန်ဓာတ်တွေကိုကြော်ကြားစေတဲ့အကြောင်းတစ်ခုဖြစ်တယ်လို့သူကထင်ပါတယ်
။で、そこに来てやっぱりこの10年ぐらいやっぱりこう日本のものだったりとか日本の料理
လုံးရဲ့စနစ်လောက်တွင်ဂျပန်အစားအသောက်နဲ့ဂျပန်ပစ္စည်းတွေပေါ်ကမ္ဘာတဝန်းမှာအတော့ကိုလေးပြီးအသိမှတ်ပြုလာကြပါတယ်
။ဂျပန်ဓာတ်အယောင်ဘလောက်ကောင်းတယ်လဲဆိုရင်ပြည်သစ်နိုင်ငံပါရီမြို့တော်မှာသူ့ရဲ့ဆိုင်ခွဲတစ်ခုကိုလွန်ခဲ့တဲ့6နှစ်ကျော်တည်းကဖွင့်ထားနိုင်ခဲ့တယ်လို့ပြောပြပါတယ
်။てもらえばいいだけじゃなくてなぜこれがいいのか。
くそいんがばいまもとにじゃとりあとしんどい寝たいな苗たてぽ苗らばび。でじゃもろあろぞんがるらいをジャパンダーり統治せじまれ。ジャパンダーり統ねかまればじゃんディダーりが高んでれ。ダーたちょんぴあんぶろあぬせいあてせいぎゅさいびろろたれそれなおかんあちょんごばてびろせんざせじまれ。
ジャパンနိုင်ငံလုံးမိဖို့ちゃん統ダーりぼま ளை ん twin ぼんりဖြစ်နေအောင်လှုပ်ထားじゃれしばれ。サムライダーりぼまမြင်တွေ့ရတဲ့အတိုင်း ဂျပန်ရိုးရာဓာသွားပုံစံမျိုးဖြစ်အောင်လို့အသေးအချာဖန်တီးထားကြတာဖြစ်ပါတယ်။ဆူမီကာမဓာရီပေါ်မှာဆိုရင်အယောင်မတူတဲ့လှိုင်းနှစ်ခုဖြစ်နေအောင်လှုပ်ထားတာပါ။ဓာလှုပ်သူတွေကိုယ်တိုင်နှစ်ပေါင်းရာနဲ့ချီတဲ့ကအစင်အလာကိုထိမ့်ပြီးတော့ပညာသားပါပါလှုပ်ထားတဲ့ဂျပန်ဓာရီကတံပိုးများပေမဲ့နိုင်ငံတကာကဝယ်ချင်သူတွေကြားမှာရေပန်းစားနေပါတယ်ရှင်။ကျွန်မဆူမြတ်ပေါ်မှာ
ကဘာကျော်တဲ့ဂျပန်ဓာရီအကြောင်းကိုမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလခီးသွအစီအစဉ်မှာနားဆင်ခဲ့ကြရတာပါ VOA အစီအစဉ်တွေကို Washington မြို့တော်ကနေရိုက်ကူးထုတ်လွှင့်ပေးနေတာပါရှင်အခုနေရာပေါင်းစုံအကြောင်းစုံအစီအစဉ်လှည့်ရောက်ပါပြီနိုင်ငံသားတခီးသွတွေနဲ့အမြဲစီကနေတဲ့ထိုင်းနိုင်ငံဟာသူတို့ရဲ့ရိုးရာရင်ကျမှုထောက်ကုံပစ္စည်းတွေကိုအထူးအလေးထားရောင်းချတဲ့နိုင်ငံမှာလာရောက်လည်ပတ်ကြတဲ့နိုင်ငံသားတခီးသွတွေကိုအဓိကထားရောင်းချတဲ့ဒီထိုင်းရိုးရာပစ္စည်းတွေကြားမှာမြမရိုးရာထုတ်ကုန်ပစ္စည်းတွေရောင်းချတဲ့စိုင်လေးဒီဇိုင်းကိုထိုင်းနိုင်ငံရဲ့တကယ့်အချက်အချာကြားတဲ့နေရာတစ်ခုမှာတွေ့မြင်လာရပါပြီ။ဒီတစ်ပတ်မှညွန်ညွန်လို့ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ဘင်္ဂလားမျိုးလေရရှ်တမရီလမ်းမကြီးပေါ်မှာရှိတဲ့ဘစ်စီကုန်းနိုင်ကြီးကထိုင်းနိုင်ငံဘင်္ဂလားမျိုးကိုဈေးဝယ်လာကြတဲ့နိုင်ငံတကာကခီးသွားဧည့်သည်တိုင်းလိုလာရောက်ကြတဲ့နေရာတစ်ခုဖြစ်ပါတယ်။ဒီကုန်းနိုင်ကြီးထဲမှာအရင်ကမရှိခဲ့ဘူးတဲ့မြမရိုးရာလက်မှုပစ္စည်းတွေနဲ့မြမအမှုပညာထုတ်ကုန်ပစ္စည်းတွေရောင်းချတဲ့ဆိုင်တစ်ဆိုင်ကိုတွေ့မြင်နိုင်ပါတယ်။ဘင်္ဂလားမျိုးကကုန်းတိုက်ကြီးထဲမှာထူးထူးခြားခြားတွေ့ရတဲ့ဘရုံမားလို့အမည်ပေးထားတဲ့မြမရိုးရာထုတ်ကုန်ပစ္စည်းတွေနဲ့ပြည့်နှက်နေတဲ့လှပတဲ့ဒီဇိုင်းလေးကိုပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းနိုဝင်ဘာလကစပြီးဖွင့်လှစ်ရောင်းချခဲ့တာပါ။
အမှန်တော့ကိုယ့်နိုင်ငံမှာဖွင့်လှစ်ရပါတယ်မဲ့ဒီထိုင်းမှာဟိုစမ်းကြည့်ချင်တာလေကိုရဲ့ဒီမြမပစ္စည်းထုတ်ကုန်လေးတွေကိုစမ်းပြီးဖွင့်ကြည့်ချင်တဲ့အဓိကရည်ရွယ်ချက်လေးဖွင့်ကြည့်ပြီးတော့အာကိုရဲ့ရိုးရာပစ္စည်းတွေကိုလည်းနိုင်ငံတကာလူတွေသိစေပြီးတော့ထိုင်းကနိုင်ငံတကာလူတွေဝင်ကြတာလေအဲကြောင့်သူတို့သိစေချင်တာလည်းပါတယ်အဲ့လိုမျိုးရည်ရွယ်ချက်ပေါ့နော်ပြီးလို့ရှိရင်အာဒီမှာကျတော့ဟိုဘယ်လိုပြောရမလဲဒီအခုမြန်မာ့ဖွင့်တဲ့စင်တာဆိုလို့ရှိရင်ခီးသွားတွေအရန်ဝင်ကြတာပေါ့နော်အဲ့လိုမျိုးအဲ့တော့ဒီအချက်ချာကြားမြန်မာလက်ဖွင့်တဲ့ဟာတွေလည်းပါတာပေါ့နော်အခက်ခဲလည်းအများကြီးရှိပါတယ်ဟုတ်ဟုတ
်အာဒီမှာဟိုခုနပြောသလိုပေါ့နော်ဟိုကျွန်တော်တို့ tourism ခီးသွားလုပ်ငန်းကလည်းဒီ covid နောက်ပိုင်းမှာတော်တော်လေးပြန်ကောင်းလာပြီပေါ့နော်။နိုင်ငံသားအဝင်ထွက်တွေလည်းများတယ်ပေါ့နော်။နောက်တစ်ခုကကျွန်တော်တို့ဒီပြည်ထဲမှာရှိတဲ့ဒီရိုးရာလုပ်ငန်းပေါ့နော်။လုပ်ကိုင်နေသူတွေအတွက်တည်းဒီလိုအလုံးမပြတ်အောင်ပေါ့နော်။အဲ့လိုတွေကျွန်တော်တို့ဖန်တီးပေးခြင်းနဲ့ရည်ရွယ်ချက်နဲ့ဖွင့်ပြတာပါဗျာ
။ထိုင်းရိုးရာကုန်ပစ္စည်းတွေနဲ့မတူကွဲပြားတဲ့မြမရိုးရာရွှေကြီးငွေကြီးထိုးလက်မှုထဲနဲ့ပကြီကားတွေလှပတဲ့စည်ရည်ယွန်းတဲတွေတွင်းထွက်ကြောင်လေးတွေနဲ့တီးကုန်းထားတဲ့ဆွဲကြိုးလက်ကောက်နဲ့တခြားအမျိုးသမီးအလှဆင်ပစ္စည်းတွေကြောက်စိမ့်အကာသားတွေနဲ့ပြည့်လုပ်ထားတဲ့ပဒီလက်ကောက်လက်စော်အပြင်တရိတ်ဆန်ရုပ်ထုလေးတွေကနုကမာနဲ့မြမပလဲထုတ်ကုန်တွေရွှေရောင်ငွေရောင်နဲ့တောက်ပါဝင်းလက်နေတဲ့မြမရိုးရာအသုံးအဆောင်တွေမြမရိုးရာချီတဲ့အိတ်လေးတွေစသဖြင့်ရိုးရာထုတ်ကုန်အမျိုးမျိုးခင်းကျင်းပြသရောင်းချထားတာကိုဒေသခံထိုင်းနိုင်ငံသားတွေအပြင်နိုင်ငံတကာကခီးသွားဧည့်သည်တွေစိတ်ဝင်တစားကြည့်ရှုအားပေးဝယ်ယူကြတာတွေကိုလည်းတွေ့ရပါတယ်
။ကျွန်တော်တို့ဒီမြမရိုးရာပစ္စည်းတွေဒီမှာလာရောက်တဲ့အခါကျတော့ဒါသူတို့ဟိုနိုင်ငံသားခီးသွားရင်နေနဲ့သူတို့ဒီမှာမြင်နေကြပစ္စည်းပုံစံမျိုးမဟုတ်ဘူးပေါ့နော်။ဆိုတော့နည်းနည်းလေးထုံးစံနိုင်မယ်မြန်မာပစ္စည်းတွေဆိုလို့ရှိရင်ဒါနိုင်ငံသားတွေကတော်တော်များများသဘောကျကြတယ်ဆိုတော့သူတို့ဒီမှာသူတို့တွေ့နေကြပုံစံမျိုးမဟုတ်ဘဲနဲ့ကွဲထွက်ပြီးတော့သူတို့တွေ့ရခါကျတော့သူတို့အရန်စိတ်ဝင်စားကြတယ်အဲအားလည်းအားပေးကြတယ်ပြီးတော့ဈေးကလည်းကျွန်တော်တို့တော်တော်လေးကိုတင့်တယ်ပေါ့နော်အဲကြောင့်သူတို့အဲ့လိုအရန်စိတ်ဝင်စားတွေ့ရလေကျွန်တော်တို့လည်းဒါကြောင်းရခါပျော်တာပေါ့နော်
ဒီလိုဝယ်ယူအားပေးကြတဲ့ customer အများစုကတော့ဘင်္ဂလားမျိုးကိုအလေလာကြတဲ့နိုင်ငံသားခီးသွားတွေပါ
I think it's amazing and I
ဒီဆိုင်ကထူးခြားတယ်လို့ကျွန်မထင်ပါတယ်ပြီးတော့ပစ္စည်းအသစ်တမျိုးမျိုးလိုချင်လို့ဒီဆိုင်ထဲကိုဝင်လာခဲ့တာပါကျွန်မရဲ့အတွေ့အကြုံရှိမဲ့ဟာမျိုးကိုလိုချင်နေတာမို့ဒီဆိုင်ကကျွန်မကိုအန်အော်စရာဖြစ်ခဲ့တာပါကျမကဗုဒ္ဓဘာသာဝင်လည်းဖြစ်နေတော့ယုံကြည်သက်ဝင်မှုအရာဘယ်အရာကအကျိုးရှိမလဲဆိုတာကိုရှာဖွေရင်ဒီဆိုင်ကပစ္စည်းတွေကလူတွေကိုဆွဲဆောင်နေပြီးဝင်ကြည့်ရင်ဝယ်ပစ်ခဲ့တာပါလို့ပြောဆိုသွားတာပါ
Amazing place for me
It's very nice very nice very exclusive very nice
တိတ်ကိုကောင်းတဲ့လက်မှုပစ္စည်းတွေပါကျွန်တော်ကကြောက်စိမ့်အရာကိုနှစ်သက်ပါတယ် ဒီပစ္စည်းတွေရဲ့အယောင်ကလှပသလိုတေးသေးတသက်ထုလုပ်ထားပါတယ
်အခုလိုနိုင်ငံတကာကဝယ်ယူအားပေးကြတဲ့ customer တွေရှိသလိုတိုင်းနှပါးမှာနေထိုင်နေရပေမဲ့ကိုရိုးရအငွေ့အသက်နဲ့နေထိုင်လိုကြတဲ့မြန်မာပြည်သားတွေနဲ့ကိုရိုးရပစ္စည်းကိုနိုင်ငံသားမိတ်ဆွေတငယ်ချင်းအပေါင်းအသင်းတို့ကိုလက်ဆောင်ပေးဖို့အတွက်ဝယ်ယူအားပေးကြတဲ့မြန်မာပြည်သားတွေလည်းရှိနေတာပါ။
ကျွန်တော်ကမြန်မာနိုင်ငံကဆိုတော့မြန်မာပစ္စည်းတွေကိုနှစ်သက်တယ်။အဲ့ဒါကြောင့်ကျွန်တော်အနေနဲ့ဒီလက်ဆောင်တွေပေးလို့ရတယ်။ပြည်ချိုင်အိမ်မှာ decorate လုပ်လို့ရအောင်ဆိုပြီးတော့ကျွန်တော်ကလာဝယ်ပေးတာဖြစ်ပါတယ်ဗျ။ဒီကျွန်တော်ဒီဆိုင်ဖုံးဖင်ခြင်းတော့ဆိုရင်ကျွန်တော်အမှန်တိုင်းပြောရမယ်ဆိုအရန်ဝန်တာမိတယ်ဒီကျွန်တော်တို့မြန်မာနိုင်ငံကပစ္စည်းကိုဒီဆိုင်မှာပြထားတယ်ဆိုတာကိုမြင်ပြီးတော့ကျွန်တော်အရန်ဝန်တာပီတိဖြစ်ပါတယ်ရိုးရတွေကိုကိုယ့်ရဲ့ဒီပစ္စည်းတွေကိုမြင်ရတဲ့အချိန်မှာအိမ်မှာထားတယ်လက်ဆောင်ဝယ်ပြီးတော့ထားတယ်ဆိုရင်မြန်မာနိုင်ငံမှာရှိနေရတယ်လို့ခံစားရတယ်အဲ့လိုမျိုးရှိနေရတယ်လို့ခံစားရခါကြတော့ကျွန်တော်အရန်ဝန်တာပါတယ်ဒီဆိုင်ကိုပြမျိုးဖွင့်ပေးတဲ့အတွက်ပြီးကျရင်ကိုယ့်မြန်မာနိုင်ငံရဲ့လူတွေဒီလိုမျိုးဆိုင်ဖွင့်ပြီးတော့ဒီလိုမျိုးရှိုးလောက်တာကိုမြင်ပြီးတော့ကျွန်တော်အရန်ဝမ်းတက်မိပါတယ်ဗ
ျမြန်မာနိုင်ငံမှာကိုဗစ်ကာလအလွန်နဲ့နိုင်ငံရေးအပြောင်းအလဲတွေဖြစ်လာပြီးတဲ့နောက်အိန္ဒိချင်းထိုင်းနိုင်ငံဒေသအနှံ့ကိုမြန်မာပြည်သားတွေရွှေ့ပြောင်းအခြေချလာတာကလေးတွေနဲ့လူငယ်တွေကြောင်းလာတက်ကြတာအလုလာလုကြတာစေးလာကူကြတာစသဖြင့်အကြောင်းအမျိုးမျိုးနဲ့လာရောက်ကြတာတွေများလာတာနဲ့အတူမြန်မာအစားအစာစားတောက်ဆိုင်တွေအပြင်ထိုင်းနိုင်ငံမြို့တော်ကြီးရဲ့အချက်ချာကြတဲ့နေရာမှာအရင်ကမရှိခဲ့ဘူးတဲ့အခုလိုမြန်မာရိုးရာထုတ်ကုန်ပစ္စည်းတွေရောင်းချတဲ့ဆိုင်မျိုးကိုပါတွေ့မြင်လာရတာပါရှင
်ထိုင်းကုန်တိုက်ကြီးတွေကမြန်မာရိုးရာပထမဆိုင်လေးအကြောင်းကိုနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမတ်ညိုညိုလင်းကတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီညအတွက်အစီအစဉ်တွေပြီးခင်အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုခင်မောင်စုံမင်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။အင်အားပြင်းမိုခါမုန်တိုင်းကြောင့်ဒေသခံ22ဦးသေဆုံးပြီးလူနေအိမ်ပေါင်း 11,000 ကျော်အပါအဝင်ပျက်စီးဆုံးရှုံးမှုတွေကိုစစ်ကောင်စီကနေဒီကနေ့ထုတ်ပြန်လိုက်ပါတယ်။အင်အားပြင်းမိုခါမုန်တိုင်းကြောင့်ထိခိုက်သေဆုံးမှုအ ਨੇ အချင်းရှိတဲ့အကြောင်းကနဦးသတင်းတွေထွက်ပေါ်ခဲ့ပေမဲ့မုံတိုင်းဝင်ပြီး၂ရက်အကြာနောက်ဆုံးရရှိတဲ့သတင်းတွေအရတနိုင်ငံလုံးအတိုင်းအတာနဲ့တေဆုံးသူအရေအတွက်တွေတိုးလာပါတယ်။ရခိုင်ပြည်နယ်အနောက်မြောက်ဘက်မှာရှိတဲ့ကောင်းတုတ်ခါရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုတည်းကတွင်လူ20ကျော်တေဆုံးခဲ့တယ်လို့ဒုက္ခသည်စခန်းခေါင်းဆောင်တွေက AFP သတင်းဌာနကိုပြောပါတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံတဝန်းကိုတိုက်ခိုက်ခဲ့တဲ့ဆိုင်ကလုံးမိုခါမုံတိုင်းထိခိုက်ပျက်စီးမှုအခြေအနေတွေကိုစမ်းစစ်လေ့လာနေတဲ့အကြောင်းလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်သွားမယ့်အကြောင်းအမေရိကန်တန်ယုံကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂအဖွဲ့အစည်းတွေကလည်းမုံတိုင်းပေးအရေးပေါ်အကူအညီတွေပေးနိုင်ဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံအဖြစ်အမေရိကန်ပြည်ထောင်စုကဆက်လက်သတ်မှတ်လိုက်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အတွက်မြန်မာနိုင်ငံမှာစော်အော်စည်းရုံးကြသူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။မြန်မာနိုင်ငံကိုအထူးစိုးရိမ်ရတဲ့တိုင်းပြည်တွေစည်ရင်ထဲမှာအမေရိကန်ပြည်ထောင်စုက2022ခုနှစ်နိုဝင်ဘာလ30ရက်နေ့မှာထည့်သွင်းခဲ့တာဖြစ်ပါတယ်။မေလ14ရက်နေ့ကပြုလုပ်တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ပရာယုတ်ချန်ဟိုဂျာအကြီးအကျယ်ရှုံးနိမ့်ပြီးဒီကနေ့အင်္ဂါနေ့မှာမဲဆန္ဒရှင်တွေကိုသူကချီးကျူးစကားပြောကြားသွားပါတယ်။ပြည်သူတွေထောက်ခံတဲ့ပါတီအားလုံးကိုဂုဏ်ပြုကျင်ပါတယ်လို့လည်းသူကပြောပါတယ်။အခုကစလို့အသွင်ကူးပြောင်းရေးနဲ့အစိုးရဖွဲ့စည်းပေးဖွဲ့စည်းရေးပါလို့လည်းပြောကြားသွားပါတယ်ခင်ဗျာ။
အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်စုမောဖြစ်ပါတယ်စပန်ဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ PJ Elliot တို့ဖြစ်ပါတယ် View American အတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တို့ရရှင်များလည်းတို့ကမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေကျွန်မအလိမ်ပါပါရှင်
Thank you.
This program has come to you from the Voice of America, Washington.